Welcome to the Voice of America in Burmese.
Mingla mne khin ma shin. Washington Mirror View American tan ga ni 2020 November la 9 ye. Tanin la ni mne khin season rwe go Myanmar san lo chin mne 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line line meter 190 ro ga ni thau lwen pe ni ba bi. Chuma khin myo tat ba. Di mne khin tadin rwe go ko nyan win yaung ne tu pyo pya pe ba me.မြန်မာနိုင်ငံမှာမနေ့တနင်္ဂနွေနေ့ကအချင်းပါခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတချို့ဒေတာတွေအတွက်အဆင်မပြေမှုတွေရှိခဲ့ပေမဲ့ရေဘူးကအဖြစ်တော့အလုံးအဆင်ပြေပြေနဲ့ပြီးဆုံးသွားပြီဖြစ်ပါတယ်။မဲတွေကိုရေတွက်နေစေဖြစ်ပြီးတနင်္ဂနွေညပိုင်းလောက်မှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ကအနိုင်ရနေတဲ့သတင်းတွေရနေတယ်လို့အဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန်က VOA ကိုပြောပါတယ်
။အခုဒီတည်တာကတော့မားမျိုး6မျိုးလောက်ကတော့ပြန်ချနိုင်ပြီပြောလို့ရပါပြီကျွန်တော်ခင်နေမနေ့နေ့မှာပဲအကုန်ပြင်ရရလိမ့်မယ
်အနိုင်ရှုံးစင်းကိုတော့ဒီကနေ့တနင်္လာနေ့မှာသိနိုင်မယ်လို့လည်းခန့်မှန်းကြပါတယ်ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီ90ကျော်ရှိပြီး NLD ကကိုယ်စားလှယ်လောင်းအများဆုံးနဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်သူက USDP ကိုပြည်ခိုင်ဖြိုးပါတီဖြစ်ပါတယ်လူဦးရေ54သန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူက38သန်းရှိပြီးတိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့ဆန္ဒမဲပေးခွင့်ရှိသူတွေဟာသက်ဆိုင်ရာမဲအုံတွေမှာ COVID-19 ကာယောဂါအတွက်ချမှတ်ထားတဲ့စီမံစည်းကမ်းတွေနဲ့အညီမဲပေးခဲ့ကြတာပါဒါပေမဲ့ကာယောဂါကာလလိုက်နိုင်ရမယ့်နည်းလမ်းတွေကြောင့်တချို့မဲအုံတွေမှာတော့သတ်မှတ်ချိန်ထိမဲပေးရမယ့်သူတွေကြန့်ရှိနေစေဖြစ်ပါတယ်2020ရွေးကောက်ပွဲအတွက်ပြည်နယ်တိုင်း14ခုစလုံးမှာစောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE ကတော့မဲအုံအလုံးမှာCOVID-19 ကြိုတင်ကာကွယ်အစီအစဉ်တွေကောင်းမွန်စွာလှုပ်ဆောင်ထားသလိုမဲပေးဖို့အဆင်ပြေအောင်လှုပ်ဆောင်ထားတာလည်းတွေ့ရတယ်လို့ကနဦးအစိုးရခန်းစာထုတ်ပြန်ပါတယ်။ American နိုင်ငံမှာတော့ November 3ရက် American ရွေးကောက်ပွဲရလဒ်ကိုအခုချိန်ထိအတိအကျမထုတ်ပြန်နိုင်သေးပဲ Republican Party ကသမ္မတ Donald Trump နဲ့ရွေးကောက်ပွဲရလဒ်အတွက်အငင်းပွားနေစေအချိန်မှာပဲ Democratic Party ကဝင်ရောက်ရှင်ပြိုင်တဲ့ Joe Biden ကသမ္မတ Trump ရဲ့အဓိကမူဝါဒတချို့ကိုပြောင်းလဲပြင်ဆင်ဖို့နဲ့January 20ကျန်းသစ္စာကျင်းဆိုပွဲအပြီးအစိုးရတာဝန်ယူဖို့အတွက်ပြင်ဆင်မှုတွေကိုတနင်္ဂနွေနေ့မှာစတင်နေပြီဖြစ်ပါတယ်။ Democratic Party ကသမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်တဲ့ Joe Biden နဲ့ဒုသမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်တဲ့ Kamala Harris တို့ကသူတို့ဟာ Coronavirus ကာယောဂါဆိုင်ရာတွေဒီကာယောဂါကြောင့်ခံစားနေရတဲ့စီးပွားရေးကျဆင်းမှုရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့စနစ်တကျခွဲခြားဆက်ဆံမှုဆိုင်ရာတွေကိုချက်ချင်းပဲဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းပြောပြီးသူတို့ရဲ့ transition to power အာဏာအကူပြောင်းကာလအတွက် website ဆံမျက်နှာတစ်ခုဖွင့်လှစ်လိုက်တာပါသူတို့ဟာ American နိုင်ငံရဲ့ကျန်းမာရေးခွဲခြားဆက်ဆံမှုမရှိရေးနဲ့ရာသီဥတုဆိုင်ရာပြဿနာတွေလိုအရေးတကြီးဖြေရှင်းရမယ့်စိန်ခေါ်မှုတွေအတွက်သူတို့တာဝန်ဆယူတဲ့နေ့ကစပြီးဥဆောင်ကန့်ကွယ်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ် Joe Biden ဟာစနေညပိုင်းက Delaware ပြည်နယ် Wilmington မြို့ကနေမင်းကွန်ပြောကြခဲ့ပြီးသူ့အနေနဲ့တိုင်းပြည်ကိုသွေးစည်းညီညွတ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းကတိပြုပြောကြားခဲ့တာပါအင်ကာနေ့မှာချင်းပါခဲ့တဲ့ American ရွေးကောက်ပွဲမှာ Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Joe Biden အနိုင်ရကြောင်းသတင်းမီဒီယာတွေမှာဖော်ပြနေချိန်မှာပဲ American သမ္မတဟောင်းတဦးဖြစ်တဲ့ Republican Party က George W. Bush ကဂုဏ်ပြုကြိုဆိုကြောင်းတင်းင်းတွင်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ် Joe Biden အနေနဲ့နိုင်ငံကိုဥဆောင်မှုနဲ့စီလုံးမှုရှိအောင်လှုပ်ဆောင်မှုအခွင့်အလမ်းရပြီဖြစ်ကြောင်းပြောကြားခဲ့တာပါ။သူနဲ့ Joe Biden တို့ကြားနိုင်ငံရေးအရကွဲပြားမှုရှိပေမဲ့တတ်နိုင်တဲ့ဘက်ကသူအကူအညီပေးမှာဖြစ်ပြီးအောင်မြင်စေဖို့ဆုတောင်းကြောင်းလည်းပြောပါတယ်။ဒါအပြင်ဒုသမ္မတအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်တဲ့ Kamala Harris ကိုလည်းကြိုဆိုဂုဏ်ပြုခဲ့ပါတယ်။ဒါအပြင်အခုကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိပြီးယုံကြည်ရတဲ့ရွေးကောက်ပွဲဖြစ်တယ်လို့ရလဟာလည်းရှင်းလင်းပြသမှုရှိကြောင်းAmerican ပြည်သူတွေယုံကြည်မှုထားနိုင်ကြောင်းလည်းပြောကြားခဲ့တာပါ American ရွေးကောက်ပွဲကိုစောင့်ကြည့်နေကြတဲ့ကမ္ဘာနိုင်ငံအတော်များများကခေါင်းဆောင်တွေကလည်းစနေနေ့က Pennsylvania ပြည်နယ်မဲရလမှာ Democratic Party ကဝင်ရောက်ရှင်ပြိုင်တဲ့ Joe Biden အသာရနေတာတွေ့ရတဲ့နောက်ကြိုးစိုးဂုဏ်ပြုကြောင်းပြောကြားကြပါတယ် Britain ဝန်ကြီးချုပ် Boris Johnson က American ပြည်ထောင်စုဟာ Britain ရဲ့အရေးပါဆုံးမဟာမိတ်ဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုကနေကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအထိအနိကလက်တွဲဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းကနေဒါနဲ့ American ပြည်ထောင်စုတို့ဟာတူမတူတဲ့ဆက်ဆံရေးရှိတယ်လို့ပထဝီအနေထားတစ်ဆက်တည်းရှိပြီးဘုံအကျိုးစီးပွားရှိတဲ့အပြင်နေဆိုင်တဲ့ပုံကိုယ်ရဲ့ဆက်နွယ်မှုတွေနဲ့က ခိုင်မာတဲ့စီးပွားရေးဆက်ဆံမှုတွေရှိတာကြောင့်နောက်တက်လာဖို့ရှိတဲ့မစ္စတာဘိုင်ဒန်အစိုးရအဖွဲ့နဲ့လက်တွဲဆောင်ရွက်မယ်လို့ပြောကြားခဲ့တာပါ။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကလည်းအမေရိကန်နဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ပြင်သစ်သမ္မတအီမန်နျူအယ်မေခရွန်အာဖဂန်သမ္မတအာရှရဖ်ဂါနီ၊မက္ဆီကိုသမ္မတအန်ဒရေဘန်နျူအယ်လိုပက်စ်နဲ့တိဘက်ဖုန်းတော်ကြီးဒလိုင်လာမာတို့ကပါဂုဏ်ပြုကြိုဆိုကြောင်းပြောကြားခဲ့ကြပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီနေ့လာနေမနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်ပတ်အတွင်းကိုဗစ်ကူးစက်မှုအခြေအနေကိုကြည့်ရင်နိုဝင်ဘာ2ရက်ကနေ10ရက်နေ့ထိနေ့စဉ်ကူးစက်မှု1000ပတ်ချာလဲမှာရှိပါတယ်။နိုဝင်ဘာ1ရက်နေ့တုန်းက699ဦးပဲရှိခဲ့တယ်ဆိုပေမဲ့ဓာတ်ကွဲစစ်ဆေးတဲ့နမူနာကလည်းနည်းခဲ့တာပါ။တနင်္ဂနွေနေ့ည8နာရီကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရနိုဝင်ဘာ10ရက်တရက်ထဲမှာကိုဗစ်ပိုးတွေ့ရှိရတဲ့အတည်ပြုလူနာ1029ဦးနဲ့သေဆုံးသူ24ဦးရှိပါတယ်။အဲ့ဒီသေဆုံးသူ24ဦးထဲက19ဦးဟာယောဂအခမ်းရှိသူတွေဖြစ်ပါတယ်။ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 61,300 ကျော်ရှိလာခဲ့ပြီးကိုဗစ်ကြောင့်သေဆုံးသူ 1,420 ရှိသွားပြီဖြစ်ပါတယ်။စနေနေ့ကယောဂပိုးတွေ့ရှိသူ 1,092 ဦးထဲမှာရန်ကုန်တိုင်းကအများဆုံးဖြစ်ပြီးကူးစက်သူ 812 ဦးရှိပါတယ်။ဒုတိယလိုက်တာကမန္တလေးတိုင်းက69ဦးနဲ့တတိယကပဲခူးတိုင်းမှာ52ဦးတွေ့ရှိခဲ့ပါတယ်။အရင်တော့ကူးစက်မှုများခဲ့တယ်ဆိုတဲ့ရခိုင်ပြည်နယ်မှာတော့စနေနေ့တရက်တည်းစီးရင်ကကိုဗစ်လူနာ16ဦးသာရှိပါတယ်။ရန်ကုန်တိုင်းအတွင်းစနေနေ့တရက်တည်းမှာကိုဗစ်ပိုးတွေ့ရှိမှုအများဆုံးမြို့နယ်တွေကတော့မြောက်ဥက္ကလာမင်္ဂလာတုံး၊လှိုင်သာယာ၊လှိုင်နဲ့မရန်ကုန်မြို့နယ်အစဉ်လိုက်ဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်းကိုဗစ်ကူးစက်မှုဆက်လက်ဖြစ်ပွားနေတဲ့အတွက်ထိုင်းနိုင်ငံအနောက်ဘက်ချမ်းမာရှိတဲ့ထိုင်းမြန်မာနယ်စပ်ဂိတ်တွေကိုနိုဝင်ဘာ16ရက်နေ့ထိဆက်ပြီးပိတ်ထားမှာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကကြေညာပါတယ်။မြန်မာနိုင်ငံဘက်ချမ်းကရင်ပြည်နယ်ဖျားသုံးစုမြို့နယ်ထိုင်းဘက်ချမ်းကကန်ရှနဘူရီခရိုင်စံခရဘူရီဒေသနေဆက်ကုံတော်ရေးဂိတ်ဖြတ်တန်းသွားလာခွင့်ကိုဆက်ပြီးပိတ်ထားဖို့ညွှန်ကြားထားတာပါနေဆက်ဟိုဘက်ဒီဘက်နှစ်နိုင်ငံရွာသားတွေကိုလည်းသွားလာထိတွေ့ခွင့်လုံးဝတားမြစ်ထားပါတယ်အကယ်၍ထိုင်းမြန်မာနယ်ဆက်တောလန်းတွေကတဆင့်ခိုးဝင်မှုစ조사သူတွေကိုရှာဖွေတွေ့ရှိခဲ့ရင်အမြင့်ဆုံးထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ငွေဒဏ်ပတ်တစ်သိန်းဒဏ်ရိုက်မယ်လို့ထိုင်းနိုင်ငံဘက်ကကြေညာထားပါတယ်ထိုင်းနိုင်ငံကဆန္ဒပြသူတွေဟာတနင်္ဂနွေနေ့တုန်းကအဓိကရုပ်နှင်နေရဲတွေမိသက်ပိုက်နဲ့ထိုးပြီးဖြိုခွဲတဲ့ကြားကပဲသူတို့ရဲ့နိနာချက်မကျေနပ်ချက်တွေရေးသားဖော်ပြထားတဲ့စာတွေကိုထိုင်းပြည်ရင်မင်းမြတ်ထံပေးပို့နိုင်ဖို့ဘန်ကောက်မြို့ဘုရင်နန်းတော်နာထီရောက်အောင်ချဉ်းကပ်ခဲ့တယ်လို့ AP သတင်းမှာဖော်ပြပါတယ်ထိုင်းဒီမိုကရေစီလှုပ်ရှားသူတွေဟာအန္တရာယ်ရှိနေတဲ့ကြားကပဲထိုင်းပြည်ရင်စနစ်ပြုရင်ပြောင်းလဲရေးဖြစ်ပေါ်လာအောင်လို့နေ့စဉ်နီးပါးဆန္ဒပြနေကြတာပါလာပေါင်းများစွာညဉ့်ဉန်းစွာဆန္ဒပြပွဲအတွင်းရဲကဆန္ဒပြသူတွေကိုတနင်္ဂနွေနေ့တုန်းကမိသက်ပိုက်သုံးပြီးဖြိုခွဲခဲ့တာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ရဲနဲ့ဆန္ဒပြသူတွေကြားခဏတာရုံးရင်းဆန်ခတ်ဖြစ်ပြီးတဲ့နောက်ဆန္ဒပြသူတွေယူလာတဲ့စာရိုက်ပုံးပုံတံအနီအောင်ပုံးလေးခုကိုရဲကဘရင်နန်းတော်ဝင်းသားမှာခြားထားခွင့်ပြုလိုက်ပြီးဆန္ဒပြသူတွေကဘရင်ထံပေးဖို့လိုတဲ့သူတို့စာတွေကိုလာထည့်ကြရင်ဆန္ဒပြပွဲကိုအဆုံးသတ်အိမ်ပြန်သွားကြပါတယ်။တနင်္ဂနွေနေ့အစောပိုင်းဗန်ကောက်မြို့ဒီမိုကရေစီကြောက်တိုင်နာကစတင်ခဲ့တဲ့ချီတက်ဆန္ဒပြပွဲဟာညမှောင်ရီပြိုးချိန်ထိရောက်ခဲ့ပြီးအစာပိုင်းမှာလာရောက်ထိန်းကျောင်းတဲ့ရဲအနှင်းငယ်သာရှိခဲ့တာပါလုံရင်ဆန်ခတ်မှုအတွင်းတူးတူတယောက်မှထိခိုက်ဒဏ်ရာရတာမျိုးမရှိခဲ့ပါဘူးရဲတွေဘက်ကအကြမ်းဖက်မှုတွေပိုလုလာရင်ဆန္ဒပြသူတွေအခုတည်းပိုပြီးထွက်လာလိမ့်မယ်လို့ဆန္ဒပြခေါင်းဆောင်တူကပြောပါတယ်ခင်ဗျာပနားမနဲ့ဂွာတီမာလာနိုင်ငံတွေမှာလူတွေသေဆုံးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အဲတာဟာရီကိန်းမုန်တိုင်းဟာတနင်္ဂနွေနေ့မနက်အစောပိုင်းကျူးဘားနိုင်ငံကိုဝင်တိုက်ခဲ့ပြီးကျူဘာတောင်ပိုင်းဗဟိုဒေသကန်ယိုဒန်တလျှောက်မှာမြေပြိုခဲ့တာဖြစ်ခဲ့ပြီးနောက်မုန်တိုင်းဟာမြောက်ဘက်ကိုဥတီသွားပါတယ်။မုန်တိုင်းနဲ့ခံရတဲ့ကယ်ရေဘီယံပင်လယ်မြောက်ဘက်နီကရာဂွာနိုင်ငံကပြည်သူတွေအတွက်အရေးပေါ်ကယ်ဆယ်ထောက်ပံ့မှုတွေလုပ်ဖို့စာနာရိတ်ခမက်ထရစ်တန်80ကိုပြင်ဆင်ထားပြီဖြစ်တယ်လို့ကုလသမဂ္ဂစာနာရိတ်ခအစည်းအဝေး WFP အဖွဲ့ရဲ့ပြောခွင့်ရတောင်ဆန်ဖီရီကပြောပါတယ
် We've managed to support the national government and local authorities to respond to the affected areas at least within
မုန်တိုင်းနဲ့ခံရတဲ့ဒေသမှာအရေးပေါ်ကူညီထောက်ပံ့နိုင်ဖို့အစိုးရနဲ့ရောဒေသဒ ဒေသအာဏာပိုင်တွေနဲ့ပါကျမတို့အစည်းအဝေးဆောင်ရွက်နေပါတယ်။မုံတိုင်းညင်သက်သွားပြီး24နိုင်ရီအတွင်းအကူအညီတွေပေးသွားမှာပါ။အကူအညီလိုသူတွေလက်ထက်တက်နိုင်သမျှအမြန်ဆုံးရောက်အောင်ပို့ပေးသွားဖို့ပြင်ဆင်ထားပါတယ်လို့သူကပြောသွားတာပါ။မုံတိုင်းဟာတနအီ62မိုင်နှုန်းပြင်းအားနဲ့ရွေရှားနေတယ်လို့မိုးလေဝသဌာနကခန့်မှန်းထားပြီးအန္တရာယ်ရှိတဲ့မုံတိုင်းအဖြစ်နဲ့ကျူဘာကျွန်းနဲ့အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်မှာလေပြင်းတိုက်တာမိုးသည်းထန်ရေကြီးတဲ့အခြေအနေထိရောက်လာနိုင်တယ်လို့သတိပေးထားပါတယ်။တနင်္ဂနွေနေ့အစောပိုင်းအခြေအနေအရအဲတာမွန်နန်းဟာဖလော်ရီဒါပြည်နယ်တောင်ဘက်စွန်းမိုင်ယာမီကမ်းခြေနဲ့မိုင်280ကျော်လောက်ထိရောက်ခဲ့ပြီးအခုဆိုရင်ပိုပြီးနီးကပ်လာနေပြီဖြစ်ပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်ကစပြီးမြန်မာနိုင်ငံရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုတဝါကြီးနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှင်များရှင်ကျမသိန်းကြီးထိုက်ပါ။ကျင်းပပြည်စီခဲ့တဲ့မြန်မာရွေးကောက်ပွဲအခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။အခက်အခဲကြီးကြီးမားမားမရှိပဲကျင်းပနိုင်ခဲ့တဲ့2020ပြည်နှစ်မြန်မာအထွေထွေရွေးကောက်ပွဲရလဒ်တွေကိုစပြီးရည်တွယ်နေကြပါပြီ။
ကိုဗစ်ဖြစ်တဲ့အချိန်မှာကျင်းပရဲဆိုတာအဆိုးအတွယ်တခြားအဖွဲ့အစည်းတွေအများကြီးခက်ခဲတယ်ရှိပါတယ်။ဒါပေမဲ့ဒီ2020ရွေးကောက်ပွဲဟာစနစ်လက်ကျတယ်။ကျန်းမာရေးလမ်းညွှန်ချက်လည်းအညီလည်းဖြစ်တယ်။နိုင်ငံတော်ကကုန်ကြစိတ်တွေအများကြီးလည်းကုန်ကြခံပေးတာတယ်။အဲကျွန်တော်တို့ခုနလိုအဖွဲ့အစည်းတွေအားလုံးအသီးသီးကလည်းညီညွတ်လောက်တဲ့ခါမှာဒီကနေ့အခုဒီအချိန်မှာကျွန်တော်တို့ဒီလိုမျိုးရလက်တွေထွက်လာချိန်မှာကျွန်တော်အများကြီးဝမ်းသာရကျေနပ်ပါတယ်။
ရန်ကုန်တိုင်းပပဲတမ်းမြို့နယ်ကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးစောနိုင်ဝင်းပါရှင်2020ပြည်နှစ်မြန်မာရွေးကောက်ပွဲကျင်းပဖို့တည်င်းတစ်ပတ်လောက်အလိုမှာပဲရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ရွေးကောက်ပွဲပြင်ဆင်ကျင်းပမှုတွေနဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ယုံကတင်းတင်းမာမာသဘောထားထုတ်ပြန်ခဲ့တာပါနိုဝင်ဘာလ10ရက်နေ့မှာမဲထွက်ထည့်တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ
်ကျွန်တော်တို့ပြည်သူ့စံတန်းနဲ့ထုတ်ပေါ်လာတဲ့ရလဒ်တွေလက်ခံဒါတော့ဘလို့ကငင်းပယ်လို့မရလက်ခံ
ဘဲပါတီကိုမဲပေးခဲ့တယ်လေဆိုတာကိုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမပြောပါဘူ
းကျွန်တော်အရင်ကပြောတယ်ကျွန်တော်တို့တပ်မတော်တဲ့ဒရေးဘီတို့လူရတဲ့ပါတီကိုလူလူကျွန်တော်ယူချင်ပြီးနေတယ်သူကြီးကောင်းတဲ့နာကကိုဖတ်ကြည့်နိုင်တယ်လို့ပြောတယ်ကျွန်တော်အပြည့်ပါကြီး
လွတ်တော်အမတ်လေးပုံတပုံခန့်အပ်ခွင့်ရှိတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပူးပေါင်းပါဝင်မှုမရရင်တော့လက်ရှိအာဏာရ NLD ပါတီအနေနဲ့အစိုးရဖွဲ့နိုင်ရေးလွတ်တော်အမတ်နေရာလုံလုံလောက်လောက်ရဖို့လိုအပ်နေပါတယ်။အခုအချိန်နေထိတော့ရွေးကောက်ပွဲရလဒ်တွေထွက်မလာသေးပါဘူး။ဒါပေမဲ့ရန်ကုန်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်ရှေ့မှာတော့ရွေးကောက်ပွဲညကထောက်ခံသူတွေစုစည်းရောက်ရှိခဲ့ပါတယ်။သူတို့ရဲ့မျှော်လင့်ချက်တွေကလည်းပြောပြပါတယ်။
ဒီမိုကရေစီထွန်းထားတဲ့နိုင်ငံတွေမှာအခုရွေးကောက်ပွဲတွေလုပ်ကြတယ်။ကိုဗစ်ကာလကြီးမှလည်းလုပ်ကြတယ်။အန်တီတို့နိုင်ငံလည်းကိုဗစ်ကာမှလုပ်တယ်။ဒါပေမဲ့ဘာကွာလဲဆိုတော့သူတို့ရအခက်ခဲဟာသူတို့ခေါင်းဆောင်ကိုရွေးချယ်တာလောက်ပဲလွတ်လွတ်လပ်လပ်ရွေးချယ်နေရတယ်။အန်တီတို့မှအနောက်ချက်တွေအများကြီးရှိသေးတယ်။ဒါကြောင့်မလို့အန်တီတို့ကအရန်အရေးကြီးတယ်။ NLD ကောင်းမျိုးကားမျိုးနိုင်ဖို့အရေးကြီးတယ်။ဒါမှလွတ်တော်အတွင်းမှာ2008ဖွဲ့စည်းပုံကိုဆက်လက်ပြုပြောင်းအောင်ပဲဖွဲ့စည်းပုံအစ်စ်နဲ့ကိုက်ဒီမိုကရေစီနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံပြီးမှအန်တီတို့ရဲ့အနာဂတ်အန်တီတို့ရဲ့ကလေးတွေကစိတ်ချလက်ချနဲ့နေရမယ်
ဟိုမျိုးနဲ့လိုက်ကတော့မဲရက်ဆက်တွေကတက်လာသေးရဲ့ဟိုချိုးမျိုးနဲ့ရ confirm ဖြစ်သေးဘူးအဲအဲတင်းမျိုးနဲ့ရလည်းဟိုရေတွက်နေတဲ့နေရာမှာဟိုအဲဒီကပဲဥဆောင်နေရလို့ကျွန်တော်တို့ကြားသိရတယ်ကွာအဲအကြောင်းမို့လို့ကျွန်တော်တို့ NLD နိုင်ပါပ
ါကျွန်တော်ဝင်းမယ်ပါမနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲရဲ့မဲပေးပွဲတွေအပြီးမှာအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးတချို့ရှေ့မှာထောက်ခံသူတွေစုဝေးခဲ့ကြတဲ့ပေါ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာအခုလိုဆက်ရှင်းပြပါတယ်
။ဟုတ်တယ်ဟုတ်တယ်နောက်ဆုံးစီးရင်ခဏမငြိမ်နေပေမဲ့ဟိုကျွန်တော်တို့နိုင်တဲ့ရလက်ကတော့တေချာတလောက်ဖြစ်နေပါပြီအဲ့ဒီမျိုးနဲ့
ဟုတ်ကဲ့ဘယ်မျိုးနဲ့လဲ
အခုဒီတိတာကတော့5မျိုး6မျိုးလောက်ကတော့တေချာနိုင်ပြီပြောလို့ရပါပြီအဲကျွန်တော်တို့ဒီဘက်မှာဆိုရင်တော့ဟင်္ဒရာတို့အရောက်ဒီတိုင်းကလေးမျက်နှာတို့နောက်ရန်ကုန်မြို့ကအဲလေးမျိုးနယ်လောက်ရှိတာပေါ့လေတာမွေမရန်ကုန်အဲလိုမျိုးပေါ့လေးမျိုးနယ်အဓိကတော့ကျွန်တော်ကပြည်သူပဲခင်ဗျာပြည်သူရမနဲ့မုံလေးနဲ့ကတက်တက်ကြွကြွနဲ့အင်တိုက်အားတိုက်ထွက်လာပြီးမဲပေးပြီးဆိုရဲကျွန်တော်တို့နိုင်ပြီလို့ကျွန်တော်ကတော့မှားပါတယ်ခင်ဗျာ
ဟုတ်ကဲ့ အဲ့တော့ဒီရန်ကုန်ဌာနချုပ်ရှိမှာပေါ့နော်စုဝေးနေကြကြတဲ့သူတွေ
အဲ့တော့ကျွန်တော်ရှိပါတယ်ခင်ဗျာကျွန်တော်ထပ်ပြီးတော့ကျွန်တော်တို့ဌာနရန်ကုန်ဌာနချုပ်ကဘာကြီးညာချက်မှထုတ်မှာမဟုတ်ပါဘူးနော်ကျွန်တော်တို့ဖြစ်တဲ့ဥက္ကဋ္ဌဖန်စုကြည်ရလဲအိမ်မှာလည်းနေပြီးတော့ဒီ online ကအွန်လိုင်းရေးသတင်းကိုပဲနားထောင်ပါလို့မှာထားပါတယ်နောက်ပြီးတော့ဒီချင်းရာ COVID-19 ရဲ့အန္တရာယ်လည်းရှိတယ်နောက်ပြီးတော့ကျွန်တော်တို့အပြတ်အမောင်းလုပ်ငန်းတွေထွက်မယ်လုပ်မယ်ဆိုတဲ့သတင်းတွေကလည်းထွက်ပြီးတော့အများဆုံးအိမ်ကိုပြန်မှုတော့မြစ်တာရက်ခံပါဒါပေမဲ့တချို့ကတော့လည်းပြန်တယ်တချို့တော့လည်းမပြန်သေးဘူးပေါ့ဗျာအခုနောက်ဆုံးအချိန်ကြီးတော့ကျွန်တော်မသိတော့
ဟုတ်ကဲ့ဒီတခြားအရေးကြီးတာရောပြောဖို့ရှိဦးမလား
ဒီခုလုံးလုံးစက်ဒီကျွန်တော်တို့နိုင်ခဲ့တာဒီမှာကျွန်တော်တို့ဟိုရခင်တော့ရခဲ့တဲ့မေးရလာတိထက်ကိုထူးထူးခြားခြားအောင်မြင်တယ်လို့ပြောလို့ရပါတယ်နော်ခုနစ၈စအဲ့ဒီလိုမျိုးမေးရအစနဲ့ကိုပို့ပြီးနိုင်လာပြီလည်းရှိပါတယ်အရင်ရှုံးနေတဲ့မြို့နယ်တွေမှာလည်းကျွန်တော်တို့ဒီရလက်ကောင်းတွေကထောက်ရှောက်ရနေပါတယ်အဲ့တော့ကျွန်တော်တို့ကတော့ပြောချင်တာကရွေးကောက်ပွဲပြီးပြီဆိုရင်အယောင်သေးတွေအကုန်လုံးမိထားလိုက်ပြီးတော့အားလုံးပါဝင်နိုင်မယ်ဟောကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရပုံစံကူတယ်မှာအားလုံးပြန်လဲဆုံးဖြတ်နိုင်မလို့ကျွန်တော်ညွှန်လင်းပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့အရင်ဒီရှုံးခဲ့တဲ့နေရာတွေမှာရက်လက်ကောင်းတွေရတာတယ်ဆိုတော့ဘယ်မြို့နယ်တွေလဲ
ဥမာစီကုန်းတို့လို့ပေါ့လေနော်အဲ့ဒီဘက်ကမှာရက်လက်ကောင်းတွေရပါတယ်နောက်မီပြီးတော့ဇေယျတီရီတို့ဘက်မှာလည်းရလက်ကောင်းကြီးရှိတယ်လို့သတင်းတွေထွက်နေတာနောက်ဆုံးစည်ရင်ချုပ်မှာပထမကြီးကတော့ပြောလို့ရပါတယ
်ဟုတ်ကဲ့ဘယ်တော့လောက်ချုပ်နိုင်မယ်ထင်လဲစင
်ကတော့ကျွန်တော်ထင်နေမနေ့နေ့မှာပဲအကုန်အင်းရရလိမ့
်ဟုတ်ကဲ့ခုလိုဒီကိုဗစ်ကရောဂါအန္တရာယ်ရှိတဲ့ကြားမှာထပ်ပြီးတဲ့ပြည်သူတွေရောအထူးကမှားကျင်တာရှိသလား
အထူးကျင်းတော့ကျွန်တော်ကဒီပြည်သူတွေရဲ့နှုတ်ကြမှုတော့အထူးပဲကျွန်တော်တို့လေ့လာပါတယ်သို့သောတခါတည်းမှာကျွန်တော်တို့တော့အမေဒီအပြောင်းလဲလာတာရှိပါတယ်။ကိုကတက်ကြွလွန်ရင်ကိုရဲ့အင်အားကြီးရုပ်ရော့သွားပြီးတော့နောက်ပိုင်းလှုပ်ဆောင်နေရာတွေကိုမလုပ်နိုင်ပါနဲ့ဆိုရင်ပါလေ။တခါသမားတက်ကြွလွန်ပြီးရောမလုပ်သင့်တာတွေကိုလည်းလုပ်မနိုင်ပါနဲ့။အဲ့တော့နိုင်ငံကြီးသတိနဲ့အရာရာကိုဆုံးဖြတ်ပြီးဆက်လက်ပြီးလှုပ်ဆောင်မှုများပါလို့တော့ကျွန်တော်တိုက်တွန်းနေ
။ဟုတ်ကဲ့။ဒိုင်းနာပါတီတွေရောဗမာရှင်နေတယ
်။ကျွန်တော်တို့ရဲ့နော်ဒီမှာဂျပန်နဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်ဒီမိုကရေစီရင်လာလားဖက်ဒရယ်ရင်လာလားဆိုတာကကျွန်တော်တို့ရည်ရွယ်တဲ့ပြည်ထောင်စုကြီးဖြစ်ပြီဆိုရင်ဒီမိုကရေစီရဲ့အနှစ်သာရလည်းအပြည့်အဝရှိရပါမယ်ဖက်ဒရယ်ခွင့်ရည်လည်းအပြည့်အဝရှိရပါမယ်ဆိုတာကိုကျွန်တော်တို့ပြန်စကားပါချင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဝင်းမင်ပ
ါနှွေမာလာရှိရဲ့ရွေးကောက်ပွဲမဲရလက်တွေတရားဝင်ထွက်မလာသေးပေမဲ့လို့ထွက်ထားပြီးတော့နေရာတော်များများမှာတော့NLD ပါတီကအနိုင်ရနေပြီးမဲပေးသူရေတွက်ဟာလည်းအရင်2015ခုနှစ်ရွေးကောက်ပွဲထက်ပိုပြီးတော့များတယ်လို့ယူဆရတဲ့အကြောင်းရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မအောင်ကပြောပါရယ်ရွေးကောက်ပွဲရလက်အလားအလာတွေနဲ့ပတ်သက်လို့ဒေါ်စင်မအောင်ကို Skype ကနေကျွန်မခင်ပြူထွေးကဆက်သွယ်မေးမြန်းထားပါရယ်ဒီသူရှင်ပြန်ခဲ့တဲ့ရန်ကင်းမြို့မဲဆန္ဒနယ်ဘက်ကဒီမဲရလက်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဒေါ်စင်မအောင်ကအခုလိုပြောပြပါရယ်
အခုချိန်ကြီးတော့ကျမတို့မြို့နယ်ထွေအုပ်ရုံးပါလေကော်မရှင်ရုံးမှာမဲရည်တွက်နေတော့ရည်တွက်ပြီးသမျှကတော့ကျွန်တော်ရန်ကင်းမှာဆိုမဲရုံ53ရုံရှိပါတယ်တရုံကလွဲလို့ကျန်တဲ့ရည်တွက်ပြီးသမျှမဲရုံဒီမှာမဲအပြတ်တက်နဲ့ဟိုအနိုင်ရရှိနေပါတယ်အဲနောက်ပြီးတော့2015တုန်းကကျမမဲရုံ2ရုံရှုံးနေပေါ့နော်အခုတော့တရုံကပြန်နိုင်တယ်ဆိုတော့နောက်ပြီးတော့တချို့မဲထွက်ပေးတာနည်းခဲ့တဲ့ရက်ွက်တွေတော့မှအခုတစ်ခေါက်ကပို့ပြီးတော့ folder 10တော့ပို့ပြီးတော့ညားတယ်ပေါ့လေပို့ပြီးတော့မဲထွက်ပေးကြတာတွေ့ရပါတယ
်ထို့ကြလည်းသုံးသက်ကြတာကဒီချိန်ရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲလောက် NLD တောင်ပြိုကမ်းပြိုမနိုင်နိုင်တော့ဘူးဆိုရဲသုံးသက်ချက်တွေလည်းအစောပိုင်းထွက်တာတွေရှိပါတယ်ဆိုတော့ဒီဘောမှာမဆင်မအောင်ရဲ့အမြင်ရောဘယ်လိုရှိလဲရှင
်ဒီအမြင်လေးကလည်းဟိုကျမတို့ပါတီအနေနဲ့ကတော့ပို့ပြီးတော့စ조사အထောက်ကိုသတိထားစရာဖြစ်စီတယ်ပေါ့လေဟိုဘာပဲပြောအတက်ကံဘောကနေပြီးတော့အနိုင်ရတာလုံးဝတာပုံစံတစ်မျိုးပေါ့အနိုင်ရနေတဲ့ပါတီတွေအနေနဲ့ဆက်ပြီးတော့အနိုင်ရမှုလို့လုံးဝတာကြတော့ပို့ပြီးတော့သတိထားရတယ်ပို့ပြီးတော့အမားယွင်းနေအောင်လုံးဝရဲအနေထားမျိုးတွေလည်းရှိတာပေါ့လေဆိုတော့အဲ့ဒီအယူဟိုအောက်ယူတွေပေါ့မဖြစ်ခင်တော့ဖြစ်မဲ့သုံးသက်ချက်တည်းကအခုပြည်သူလူထုကပြန်ပြီးတော့တက်တည်ပြပေးလိုက်တဲ့သဘောလို့ကျွန်မတော့မြင်မိပါတယ်အ
ဲ့တော့အခု
တော့ကြည့်ရအောင်ပါပေါ့လေ
ဟုတ်ကဲ့ တော့အခုမဲရီကတော့ရေတက်နေစေလို့သူကပြောသလိုပေါ့နော်ဆိုတော့တိုင်းနယ်ပြည်နယ်တွေမှာဘလောက်မြန်မြန်ဆန်ဆန်နောက်ဆုံးရလက်ထွက်လာနိုင်ပွဲရောရှိလဲရှင့
်တိုင်းနယ်ပြည်နယ်တွေမှာကျမထင်တယ်အခုကျမတို့ရန်ကင်းဆိုလို့ရှိရင်အခုချိန်ကြီးမဲကောင့်လုံးနေတော့အခုတနားထိုးတော့မဲကောင့်လုံးနေတော့ဟိုတချို့မဲယုံနေတယ်ကျေးတယ်မှာပြည်သူတို့တော့မြို့သားတို့တော့ဟိုရေတွက်ပြီးပြီတိုင်းဒေသကြီးနည်းနည်းဖြစ်ရတယ်ပေါ့နော်ဆိုတော့ကျမတို့အနေနဲ့ကတော့မြို့နယ်အနေနဲ့ဆိုရင်တော့မနေ့ကလောက်ဆိုပြီးမယ်တချို့ဟိုမြို့နယ်အကြီးကြီးတောင်မှအခုစောစောစီးစီးမဲရီတွဲတော့ပြီးကြတဲ့အနေထားမျိုးရှိတယ်ဆိုတော့ကျမထင်တယ်ရန်ကုန်တိုင်းမှာဆိုရင်မနေ့ကလောက်ဆိုပြန်နိုင်ပြီးတော့တော့နောက်ဒီနယ်တိုင်းဒီလုံးတိုင်းတာနေနဲ့ဆိုလို့ရှိရင်တော့ကျမထင်တယ်နှစ်ရက်လောက်ပုံရက်လောက်လောကျော်အဲ့လောက်ပါပဲအဲ့လောက်ဆိုရင်တော့ရွေးကော်ကအကျဉ်းချနိုင်လိမ့်မယ်ထင်ပါတယ
်နောက်တစ်ခါကျတော့ဒီရွေးကော်ပွဲနဲ့ပတ်သက်ပြီးတော့ဒီနှစ်မှာတချို့ဒီမဲဆန္ဒနဲ့တချို့အပယ်ခံရတာတွေရှိတယ်။နောက်မဲမတမာမှုတွေဖြစ်နိုင်နေဆိုရယ်စိုးရိမ်မှုတွေလည်းရှိတဲ့ခါကျတော့ဒီရွေးကောက်ပွဲတွေလွတ်လပ်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုရယ်စိုးရိမ်တန်တွေပေါ့နော်အစောပိုင်းဖက်ခဲ့တယ်။ဥမာကုလသမဂ္ဂတို့ကပါတော့အစဒီလိုအခြေအနေတွေပေါ်မှာရောဘယ်လိုမြင်ပြီလဲရှင်။ဒီအခုတကယ်တမ်းကျင်းပပြီးတော့အချိန်မှာဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့ယူဆပါလား
။တိုင်းနဲ့တခုထီရောလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေကျင်းရလက်ခဏာတွေနဲ့ပြည့်စုံတယ်လို့ကျွန်မအနေနဲ့မြင်ပြီးတယ်။နောက်တစ်ခုက UC ရဲ့တခုခုလုံးလိုက်တယ်ဝေဖန်တန်တွေထွက်လာတယ်ပြီးသူအဲ့ဝေဖန်တန်တွေကိုဟိုအထက်လျောက်ပြန်ပြင်းနေပေါ့နော်ပြီးလားစထွက်တဲ့က၆ပြည်ကင်းတဲလဲစင်တော့မဟုတ်ဘူးတခါတော့ချုပ်လုံးလိုက်တာလေးတွေကပြောစရာတွေဖြစ်တယ်စောင့်ကြည့်လေလာရေးဖွဲ့တွေပါနဲ့ပြဿနာဒါပေမဲ့ပြီးသူကအချိန်တခုရအောင်တော့အဲ့ဒါပြန်ပြီးကြက်မှတ်သွားတဲ့အနေအထားမျိုးလောက်ရှိတယ်တချို့ကိစ္စလေးတွေဘာကြောင့်လဲတော့မသိဘူးပေါ့နော်ကမောက်ကမောက်ဖြစ်တာလေးတွေတော့တွေ့ရဒါပေမဲ့ဒီကမောက်ကမောက်တွေဆိုတော့အချိန်မီလေးပြန်ပြီးတော့ကြက်မှတ်သွားနိုင်တာတော့ကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခုကဒီကိုဗစ်ကာလမှာပေါ့နော်ပြည်သူလူထုရဲ့မဲပေးတိုင်ခွင့်ကိုအသက်နိုင်ဆုံးမဲပေးခွင့်ရအောင်လို့မဟုတ်လို့ဟိုစူးစမ်းအားထုတ်တဲ့ဟိုအခြေအနေမျိုးတွေကိုလည်းကျမတို့တွေ့ရပါတယ်ဆိုတော့ကျမအနေနဲ့တော့ဒါအားလုံးပြောဖို့ခက်ပါတယ်ယူကောက်ပွဲကိုစောင့်ကြည့်လေ့လာတဲ့သူတွေကဒီအချက်နဲ့အလတ်နဲ့သူတို့စောင့်ကြည့်လေ့လာတဲ့အတွေ့အကြုံတွေကိုပို့ပြီးတော့ပြောပြနိုင်လိမ့်မယ်လို့ထင်ပါတယ်
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Center ဝင်းမေမှာမနေ့ကကျင်းပခဲ့တဲ့မြမရွေးကောက်ပွဲမဲပေးပြီးညမှာအရင်အစိုးရပါတီဖြစ်တဲ့လက်ရှိအဓိကအတိုက်ခံပါတီပြည်တော်စုစက်ခိုင်ရဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကိုမေးရမှာအဓိကကြိုတင်မဲ့ပြဿနာရှိတယ်ဆိုပြီးအခုလိုစာရှင်းပြပါတယ
်။ဟောကျွန်တော်တို့အခုမဲတွေမြို့နယ်အလိုက်မဲတွေရည်တွယ်တုံးဆိုတဲ့ခါကျတော့ကျွန်တော်တို့အနိုင်ရှုံးကိုကျွန်တော်ပြောလို့မရသေးဘူးဖြစ်နေတာပေါ့နော်
။ဟုတ်ကဲ့တခြားထူးခြားမှုရောရှိသေးလား
။မပြောတတ်သေးဘူးခင်ဗျ။မယုံရကူမယ်ရီရမပြီးကြသေးဘူးဆိုတော့လေဟောအဲခက်တော့ခက်ခဲပါလိမ့်မယ်လို့ထင်တယ်အခုကြားရတဲ့တင်းနေနေဒေတာချက်တရတော့လေဘာတော့ကြိုတင်မယ်ဒီမှာကြိုတင်မယ်ဒီမှာကျွန်တော်တို့ကွယ်လွတ်ချက်တွေတော်တော်များတယ်ဥပမာကျွန်တော်တို့ကြိုတင်မယ်ဒီမှာကြိုတင်မယ်လိုက်ကောက်တော့ကျွန်တော်တို့မတန်းတင်ထားတဲ့လူဦးရေအရေးအတွက်နဲ့တကယ်မဲဖို့ခွင့်တဲ့အချိန်မှာမဲလက်မဲ့အရေးအတွက်နဲ့ကွာချက်တွေရှိလို့အခုကျွန်တော်တို့မြို့နယ်မှာဆိုရင်အဲကြိုတင်မယ်နဲ့ပတ်သက်တဲ့ဟာတွေအခုကန့်ကွက်ဖို့ကျွန်တော်တောက်ချောက်လုပ်နေရတယ်ဆိုတော့အနိုင်ရှုံးနေကျွန်တော်ပြောခက်နေသေးတယ
်။ဟုတ်ကဲ့တခြားမြို့နယ်တွေရောထူးခြားမှုရှိသေးလ
ား။အဲနေရာတိုင်းလူတွေကတော့အကျိုးတင်မဲ့ပြဿနာတွေရှိနေတာတော့တွေ့နေရတယ
်။ဟုတ်ကဲ့နောက်ထပ်ရောထူးထူးခြားခြားပါပြောခြင်းနေလဲ
။အဲမရှိပါဘူးကျွန်တော်တို့ခုချိန်မှာတော့အနိုင်ရှုံးပြောဖို့ခက်ပါတယ်။ဟိုမဆတ်တနေတာပြောနေကြတာလေတကယ်တမ်းကတော့ဟိုကျွန်တော်ရလက်ထွက်ပြီး UC အကျဉ်းချမှတ်တာနေအဒီဖြစ်မှာဆိုတော့ကျွန်တော်တို့အကောင်ဆုံးရလက်ထွက်ဖို့တော့ကြိုးစားနေပါတယ်ဟုတ
်။ဟုတ်ကဲ့ဘယ်တော့လောက်ကျင်ညာမယ်လို့မှန်းတာလဲ။
ယူကြီးရတော့မသိဘူးကျွန်တော်တို့ကတော့တိုင်းနယ်ပြည်နယ်နဲ့ကတော့မနေ့ပြည်မနေ့လောက်ဆိုရင်ကျွန်တော်ထင်ပါတယ်ညသကောင်လောက်ကြိုရင်တော့အချိန်လေးတည်ရမှာပါ
ဟုတ်ကဲ့ကျေးဇူးပါဒေါက်တာနန္ဒာလှမြတ်ခင်ဗျာအရင်တော့ဒီရခိုင်ပြည်နယ်ဘက်ကမနေ့ညအချိန်ထိအခြေအနေကိုပေါ့နော်ပြည်နယ်လွတ်တော်ကထာနယ် ANP ရ
ရခိုင်မျိုးသားပါတီရဲ့မူဝါဒကြီးရဦးဆောင်ကော်မတီဝင်ဦးစံကျော်လာကိုမေးထားပါတယ်။သူကအဓိကရခိုင်ပါတီထူးထူးခြားခြားလက်ရှိအချိန်ထိမဲသားနေတယ်လို့ဆိုပြီးအခုလိုဆက်ရှင်းပြပါတယ်
။ဘာထူးလဲဆိုတော့ဒီအခုလက်ရှိရခိုင်ပြည်နယ်ပြည်ကောက်ပွဲလုပ်တဲ့ညနေတည်းမှာတော့ AMP ပါတီကတော်တော်များများနိုင်ပါတယ်။ပါစင်တော်တော်များများနိုင်ပါတယ
်။ဟုတ်ကဲ့။ဘယ်ညနေတွေမှာအဓိကနိုင်လဲ။
AMP ကအခုတော့အပြားဝင်တော့မထွက်သေးဘူးဒါပေမဲ့စစ်တွေ AMP နိုင်နိုင်အခုလုံးနိုင်နိုင်ပါတယ်စစ်တွေပြီးတော့မအောင်ပြီးတော့တန်တွဲအဒီမျိုးတွေကလုံးဝနှီးပါလောင်နိုင်နိုင်တဲ့အခြေအနေရှိပါတယ်ကျန်တဲ့မျိုးတွေမှာလည်းဂွားကလွဲပြီးတော့ကျန်တဲ့မျိုးတွေမှာလည်း AMP ကနိုင်တဲ့အနေအထားရှိပါတယ်တော်တော်ပါစင်အချင်းတော့ဘလောက်ဘလောက်ဆိုတာတော့မရနိုင်သေးဘူးလောလောဆယ်မှာ
ဟုတ်ကဲ့ဟုတ်ကဲ့နောက်ရော
NLD ကတော့ဂွားမျိုးတွေမှာအကောင့်တွေသဘောတော့ရှိပါတယ် NLD အနေနဲ့ဘောမျိုးတွေကလွဲပြီးကျန်တဲ့နေရာတွေမှာအကောင့်နိုင်တဲ့အနေအထားမျိုးတော့မရှိပါဘူးဘွားကဥညိဘူးရဲ့မျိုးနေလေဝန်ကြီးချုပ်ရဲ့နေမြေဘွားမှာတော့ကျွန်တော်ထင်တယ် NLD တော်တော်များများသူတို့နိုင်မှာပါဟုတ
်ကဲ့ဒီနေ့မှာထူးခြားမှုပါရှိလဲနိုင်တဲ့အမျိုးနယ်တွေပါလေ
နိုင်တဲ့မျိုးနယ်တွေမှာထူးခြားမှုဆိုတာကတော့ရခိုင်ပြည်နယ်အဲ့ဒီဟိုဘက်ပိုင်းကိုအောက်ပိုင်းဒေသကိုကျွန်တော်တို့ရခိုင်ပါတီတွေအနေနဲ့ဟုတ်ရှိရှိတော့ကကျွန်တော်တို့နိုင်ချင်အားနည်းခဲ့တယ်ကမနိုင်ဘူးလို့တော့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့မန်အောင်ရင်ပြီးတော့တောင်ကုန်းတန်တွဲကွာအဲ့ဒီမျိုးတွေကကျွန်တော်တို့ရခိုင်ပါတီတွေရခိုင်ပါတီတွေမနိုင်ခဲ့ပါဘူးတခါမှဒါပေမဲ့အခု2020ရွေးကောက်ပွဲမှာဒီရခိုင်မျိုးသားရဲ့စိတ်ဓာတ်ဟာအခုဆိုရင်ရခိုင်တပြေးနယ်လုံးကိုလွှမ်းမိုးသွားပြီလို့ပြောလို့ရတယ်ဒါပြင်အရာဝတီဖက်ကတော့ကျွန်တော်တို့ရခိုင်ပါတီကထိုးဖောက်နိုင်တဲ့အနေအထားမျိုးမှာရှိပါတယ်အဲ့ဒီမှာဝင်တိုင်းတဲ့တိုင်းရင်းသားကြီးကဝန်ကြီးဦးဇော်ရေးမောင်အနေနဲ့အခုလက်ရှိအခြေအနေအထိကတော့အခြေအနေကောက်နေတယ်လို့ပဲသိနေရပါတယ်နောက်ပိုင်းတော့ကျွန်တော်တို့အတိအကျတော့မပြောနိုင်သေးဘူးဟု
တ်ကဲ့နောက်ဆက်ရောထူးခြားမှုရှိသေးလား
ဒါမဲ့ဟိုမှာအားမှာကြတော့ပြေခိုင်ပြိုးအားကောက်ပါတယ်ဟိုမှာအားကောက်တယ်ဆိုတော့အမ်းမျိုးနဲ့တမျိုးနဲ့လုံးအမ်းမျိုးနဲ့တမျိုးနဲ့လုံးမှာပြေခိုင်ပြိုးအားကောက်တာမဟုတ်ဘူးအခုရွေးကောက်ပွဲချတဲ့နေရာကတက်မတော်အားရှိတဲ့နေရာအဲ့ဒီတက်မတော်အားရှိတဲ့နေရာပန်းဝန်းကျင်မှာဖြစ်ကြတဲ့ပြေခိုင်ပြိုးအားသာတော့တယ်
ဟုတ်ကဲ့အခုလိုအများစုရတဲ့အတွက်ဒီရခိုင်ပြည်နယ်မှာပေါ့နော်သူနိုင်ငံလုံးမှာအများဆုံးရမဲ့ပါတီရောအဓိကပါမှာချင်
းမြန်မာနိုင်ငံရဲ့အခင်းချင်းအရာအပြောင်းလဲဖြစ်စမှာဖြစ်နေအဖြစ်ဒီဖြစ်စမဖြစ်ဒီဖြစ်စရခိုင်ပြည်နယ်တနန်တလျာမှာကျွန်တော်တို့ရခိုင်ပါတီတွေနိုင်တဲ့အတွက်ကျွန်တော်တို့ဂုဏ်ယူပါတယ
်ဟုတ်ကဲ့ဒီနေရာမှာဒီအင်အားကြီးပါတီတစ်ခုဖြစ်တဲ့ NLD ပါတီရဲ့ပြောခွင့်ရကိုကျွန်တော်မေးလိုက်တော့ရွေးကောက်ပွဲနိုင်ခဲ့မယ်ဆိုလို့ရှိရင်ပေါ့နော်ဒီတစ်ခေါက်မှာဒီတိုင်းသားပါတီတွေနဲ့ပူးပေါင်းပြီးတော့အမျိုးသားဒီညီညွတ်ရေးအစိုးရမျိုးဖွဲ့မယ်လို့ပြောခဲ့တဲ့အပေါ်မှာရောဘယ်လိုတုံ့ပြန်ချင်ပါလဲ
အဲ့လိုဆိုတော့ NLD ကပထမပြောထားတဲ့စကားအပေါ်စကားနဲ့မတူတော့ပဲသူတို့စိတ်ပြောင်းသွားတဲ့သဘောရှိတယ်လေအဲ့လိုဆိုတော့လေကြိုဆိုရတာပေါ့ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးစံကျော်လာခင်ဗျာနောက်ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းဒီမြကြီးနားမြို့မဲဆန္ဒနယ်တခုမှာဝင်ပြိုင်နေတဲ့ KSPP ကချင်ပြည်နယ်ပြည်သူ့ပါတီဒုက္ခတာတက်ဒေါ်ဒွိဘူကိုမေးထားပါတယ်သူကပါတီဥက္ကဋ္ဌဒေါက်တာတူးကြာနိုင်နေပေမဲ့သူ့နယ်မြေမှာတော့မဲရည်နေတယ်လို့အခုလိုဆက်ရှင်းပြပါတယ
်အခုကျမတို့တွေကမသိသေးဘူးဒေါက်တာတူးကြာတော့နိုင်တယ်အကြမ်းရမှာကျမတို့အေးကျမတို့ပြည်သူ့လွတ်တော်ရဲ့အရာရဲ့တော့နိုင်တယ်အဲဘီနယ်တနေရပြည်သူ့လွတ်တော်တနေရပေါ့ကျမတို့တွေကအခုထိရည်နေတော့မနေ့လောက်မှသိမယ်ဒီနေ့ဤကနာနေကြရတယ်မနေ့တမှသိမယ်ဟုတ်က
ဲ့အလားလားပဲသိ
တယ်အေးအလားလားသူတို့နိုင်နဲ့ညာနိုင်ကိုနိုင်နဲ့ညာနိုင်အဲ့လိုမျိုးဖြစ်နေတာဟုတ်က
ဲ့ပြီးခဲ့တဲ့ရွေးကောက်ပွဲလည်းဆိုတော့ကွာလားဖြစ်လား
အဲ့ကွာတာပေါ့ပြီးခဲ့တဲ့ရွေးကောက်တော့ဒီကောက်ဝင်တော့သူတို့လည်းအပြတ်တတ်တော့မဟုတ်ဘူးပေါ့ဒါပေမဲ့ညာတော့ဖြစ်ကျမတို့ကကချင်ကချင်မဲရောရတာပေါ့နော်ဒါပေမဲ့ဒီမှာဒါနေတာဟုတ်ပေါ့ရုပ်တွေများတဲ့ရက်ကွက်တို့ပမာတွေများတဲ့ရက်ကွက်တို့ဆိုကျမတို့မရအောင်လေအမေစုရတာပေါ့သူတို့ကတော့အဲ့ဒါပဲကြည့်တာပေါ့
ဟုတ်ကဲ့ကျေးဇူးပါဒေါက်တာဘုခင်ဗျာနောက်ကချင်ပြည်နယ်စွန်ဘရာဘွန်မြို့နယ်ကနေဝင်ပြိုင်တဲ့ဒီ KSPP ပါတီဒီဥက္ကဋ္ဌနှစ်ခွမ်းကောင်အောင်ခန်းကိုမေးရမှာလဲနိုင်ဖို့ခတ်နေတယ်ဆိုပြီးအခုလိုသူကဆက်ရှင်းပြပါတယ
်အဲဒီမှာတော့ကျွန်တော်ကစွန်ဘရာဘွန်မှာစွန်ဘရာဘွန်မှာအဲရှိနေတဲ့နေရာမှာဖြစ်ပါတယ်ဒီမှာစစ်တပ်နဲ့ရွှေကြောင်းလုပ်သားတွေကကြားနေတော့ကျွန်တော်ဒေသခံပါတီရဲ့အတွက်တော့အခြေအနေတော့မကောင်းတဲ့အခြေအနေမျိုးဖြစ်သွားပြီ
ဟုတ်ကဲ့နော
က်တခြားနေရာတွေမှာပါတခြားနေရာမှာဒီကအဲညံရံမှာကအဲ yes ဥက္ကဋ္ဌကိုယ်တိုင်အဲ သူကနိုင်တယ်လို့ကြားနေတယ်အချိန်ကောင်းတယ်လို့တော့ပြောတယ်ဘယ်ဒေါက်တာသူကြားတော့နိုင်နေတယ်လို့ကြားနေတယ
်ဟုတ်ကဲ့ကျေးဇူးပါကောင်းကောင်းအောင်ခမ်းခင်ဗျာတကယ်တော့ဒီ KSPP လို့ဒီကချင်ပါတီ၄ခုကိုပေါင်းပြိုင်တယ်လို့ပေါ့နော်တခြားတိုင်းရင်းသားဒေသတွေမှာလည်းတချို့ပါတီတွေကအခုလို့ပေါင်းပြိုင်တာဒါမှမဟုတ်လို့ရှင်လဲနားလည်မှုယူပြီးတော့ရှောင်ပြီးတော့ပြိုင်တဲ့အနေအထားမျိုးတွေဖြစ်တဲ့အတွက်ဒီတစ်ခေါက်ဒီတိုင်းရင်းသားပြည်နယ်တွေရဲ့မဲအလတ်တွေကလည်းမရှိပါမယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမြမှာ
ဒီနိုဝင်ဘာရှိတဲ့တနင်္ဂနွေနေ့ကျင်းပတဲ့2020ရွေးကောက်ပွဲပေါ့လေကြားပြည်နယ်ရဲ့အခြေအနေကိုသိရအောင်လို့ကြားပြည်နယ်မှာကိုတိုင်ရောက်ပြီးတော့ရွေးကောက်ပွဲကိုအနီးကစောင့်ကြည့်နေတဲ့ဦးထူးချစ်ကိုကျွန်တော်မေးမြန်းကြည့်ပါတယ်ဦးထူးချစ်ရေအခုကြားပြည်နယ်မှာမဲရီအတွက်ပြီးစီးသမျှအခြေအနေပြောပြပါအောင်ခင်ဗျ
အတိအကျပြောလို့ရတဲ့မြို့နယ်တွေတော့ရှိထားယူအခုမဲစင်းတွေအကုန်လုံးကျင်ညာပြည့်ချိန်မှာအတိအကျတော့ပေါ့ကြားပြည်နယ်မှာတော့ကျွန်တော်6မြို့နယ်ရှိတာဟိုကြားဒီမိုကရက်တစ်ပါတီပေါ့ KYSDP ကတော့ကျွန်တော်ရှာတော့မြို့နယ်နဲ့ဖရူဆိုမြို့နယ်မှာတော့အလားတူပါနိုင်မယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တွေ့နေရတယ်နောက်တစ်ခုကကျွန်တော်တို့ပြည်ခိုင်ဖြိုးပါတီကတော့ကျွန်တော်တို့ဘောလခဲမြို့နယ်မှာတို့တို့တော့အခုလုံးနိုင်တယ်လို့ကျွန်တော်တို့ကြားရတယ်နောက် NLD နေတော့လောကမြို့နယ်မှာနိုင်မှုတော့တခြားသလောက်ရှိပါတယ်9နေရာလုံးပေါ့နော်ဒါကတော့လောကမြို့နယ်ဆိုတော့ဒါပထမ၄အများဆုံးရှိတဲ့နေရာပေါ့ဆိုတော့အဲ့ဒီမှာတော့ NLD ရောဟိုအဓိကနိုင်တယ်လို့ပြောလို့ရတယ
်အခု USDP ပါတီနိုင်တဲ့နေရာတွေမှာဘဲကိုစလေလောင်းတွေကနိုင်တာပါလေ
အဓိကဘောလခဲမြို့နယ်ရဲ့ပြည်သူ့တော်ကိုစလေကဟိုကအရင်ကသမရယုံဝင်ကြီးဦးစိုးသိပ်သူကပြီးခဲ့တဲ့2015လောက်ကသူကတတိပုဂ္ဂလအနေနဲ့သူကအမျိုးသားလွှတ်တော်ရွေးတာအခုကျတော့သူကပြည်ခိုင်ဖြိုးအနေနဲ့သူကပြည်သူ့လွှတ်တော်ရွေးတာဟိုမြို့နယ်ကြီးတစ်ခုမှာအကုန်လုံးကလွှတ်တော်ကိုစလေ9နေရာရှိရပေါ့အဲ့ဒီမှာလည်းသူတို့အကုန်လုံး9နေရာလုံးနိုင်တယ်လို့ပြောလို့ရတယ်လို့အချို့ကပြောတဲ့ကြရားဒီမိုကရက်တစ်ပါတီကလည်းဖရူဆိုမှာ9နေရာလုံးနိုင်တယ်လို့ပြောလို့ရတယ်
ဆိုတော့အခုကြားပြည်နယ်ဒီမိုကရက်တစ်ပါတီအနိုင်ရတဲ့နေရာက2015ရွေးကောက်ပွဲတုန်းကဘယ်ပါတီကနိုင်ခဲ့တဲ့နေရာလဲခင်ဗျအ
တိကတော့အခုဒီရှာတော်ကအခုဖရူဆိုဟောဆိုတဲ့နေရာမှာအဲ့မှာ2015တုန်းကကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ထားတဲ့နေရာတွေ
ဟုတ်ကဲ့ဦးတူကြီးကျေးဇူးပါခင်ဗျကျွန်တော်ညဝင်းအောင်ပါ
ပိုင်းရုံမြင်တန်ကြားအစီအစဉ်လေးကိုပြည်ရင်းမြစ်စီမှာရုံမြင်တန်ကြားလိုက်မှာကြည့်ရှုနိုင်ပါ යි နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓပညာပေးနဲ့ရသဆောင်တဲ့အစီအစဉ်လေးကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်ဒီမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်လေးကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဝင်နေပတ်သက်လို့အမြင်အမျိုးမျိုးရှုတော့အမျိုးမျိုးကသုံးသပ်မှုတွေကိုကျွန်မမိခါကစူးစီးတင်ပြပေးသွားကြပါတယ်။အရင်တုန်းကကျင်းပပြည်စည်းခဲ့တဲ့အထွေထွေရေကောက်ပွဲတွေနဲ့မတူတဲ့အခြေအနေတစ်ခုမှကျင်းပပြုလုပ်ခဲ့ရတာဖြစ်တယ်လို့မတူညီတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂါကာလအတွင်းကျင်းပရတာဖြစ်လို့မဲယုံတွေမှာကျန်းမာရေးစီးမြင့်တွေနဲ့အညီဆောင်ရွက်ခဲ့ကြရပါတယ်။တမရော်ကရွေးကောက်ပွဲကော်မရှင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ပြီးနောက်မှာတော့ရွေးကောက်ပွဲဟာအောင်မြင်စွာကျင်းပနိုင်မလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲရွေးကောက်ပွဲအောင်မြင်စွာကျင်းပပြီးစီးနိုင်ခဲ့တာဖြစ်ပါတယ်။အခုလိုကျင်းပပြီးစီးခဲ့တာနဲ့ပတ်သက်လို့အမြင်အမျိုးမျိုးရှုတော့အမျိုးမျိုးကစောင့်ကြည့်သူတွေရဲ့သုံးသပ်မှုတွေနိုင်ငံရေးလေလာသုံးသပ်သူတွေရဲ့သုံးသပ်မှုတွေရှိနေခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့အောင်မြင်တဲ့ရွေးကောက်ပွဲတစ်ခုအနေနဲ့ရှုမြင်ပေမဲ့အငင်းပွားပဲကိစ္စတချို့တွေရှိတဲ့အပေါ်မှာကော်မရှင်ဘက်ကတိကျတဲ့ဖြေရှင်းမှုကိုသူကလိုလားလဲရှိပါတယ်
။အဲရွေးကောက်ပွဲကခုနပြောသလိုဟိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့သုံးသပ်လို့ရနိုင်ပါတယ်။အဲသို့တော်လည်းပဲကော်မရှင်ရဲ့ဒီဆောင်ရွက်ချက်တွေမှာအားနည်းချက်တွေလိုအပ်ချက်တွေရှိနေတာလည်းအထင်ရှားပါ။ရန်ကုန်တိုင်းဒေသကြီးမှာဆိုရင်ဒီရခိုင်တိုင်းသားလူမျိုးမဲဆန္ဒနယ်မှာမဲပေးတဲ့ဆောင်ရွက်ထဲမှာကိုယ်စလဲမပါတာတို့နောက်မဲဆင်းမှာမပါတာတို့ဒီလိုအတန်ကြီးကြားနေရတဲ့အခြေအနေကတော့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဟိုဖြစ်တယ်လို့အလုံးစုံကောက်ချက်ချဖို့အတွက်က ခဲရင်နိုင်တယ်လို့မြင်တယ်ဒီလိုအပ်တဲ့ပေါ့လေတော့ဖြည့်ရှင်းချက်တော့ပြုပြင်ဆောင်ရွက်မှုတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ
်နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလဝင်ပြိုင်သူတွေကိုမဲပေးခွင့်ရှိသူဥယျာဉ်က38တန်းကျော်ရှိတယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်ဒီလိုမဲပေးတာမှာအခက်အခဲတွေနဲ့ရင်ဆိုင်ရတာဖြစ်တာကိုကော်မရှင်ဘက်ကလက်ခံထားပါတယ်ဒါပေမဲ့လည်းအောင်မြင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မဦးကမျှော်လင့်လျက်ရှိပါတယ်
ကျွန်တော်တို့မှလည်းကန့်တကကိုဗစ် -19 ပေါ့အဲ့ဒီကြားမှာဟိုကျွန်တော်တို့လောကကန်ရတာတွေကပြောရရင်တော့ဟိုကျွန်တော်တို့ဟိုကန့်တတ်ဒီဟိုကျန်းမာရေးဆိုင်ရာစီနီစီကနေနဲ့ညီအောင်လုပ်ရတော့ကျွန်တော်တို့ဟိုဟွာပေါ့လေအချိန်ကြိုက်ဖြစ်အောင်ပေါ့လေဒီကျွန်တော်တို့ကအားလုံးပြည်သူအားလုံးလည်းမဲပေးနိုင်လို့ရအောင်ကျွန်တော်တက်နိုင်လို့ကြိုးစားပြီးလုပ်ခဲ့ပါတယ်ဟိုတက်နိုင်ဆုံးတက်နိုင်တဲ့များလေဟိုကော်မရှင်ဘူကော်မရှင်ရောကော်ဝဲဆက်နေပေါ့ဟိုအားနဲ့ချက်ချိုးရင်းချက်ကလေးတွေလည်းတရားဟိုတက်နိုင်ငံလုံးတိုင်းတာလုပ်ကြတာလေမဲယုံမောင်းလေးတောင်းကျော်တနင်္ဂနွေတိုင်းတာနဲ့လို့တော့တချို့ရှိနေပါတယ်တိုးတော်လဲကျွန်တော်တို့အတက်နိုင်ဆုံးအကောင်းဆုံးတော့ဆောင်ရွက်ဖြစ်ပါတယ်ကျွန်တော်တို့ဒီအဖြေရလက်လဲအလုံးပေါင်းချုပ်လိုက်ရင်တော့ကောင်းမှမယ်လို့ထင
်ကနောင်ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဦးတက်မြတ်စိုးကတော့လက်ရှိရွေးကောက်ပွဲကိုလွတ်လပ်မျှတာတဲ့ရွေးကောက်ပွဲဖြစ်တယ်လို့သူကတော့မရှုမြင်နိုင်သေးဘူးလို့မှတ်ချက်ပေးပြောဆိုလိုက်ပါတယ
်ကိုဗစ်ကာလလိုဟာမျိုးမှဆိုလဲပို့ပြီးတော့ challenge နဲ့ပုံများတယ်ကွာအဲ့ဒီမှာဘာဖြစ်လဲဆိုတော့ဒီရွေးကောက်ပွဲကိုလွတ်လပ်ပြီးညှတာတဲ့ရွေးကောက်ပွဲဖြစ်ဖို့ဖြစ်ဖို့ပေါ့နော်ဒီကိုဗစ်ကာလအတွင်းမှာစိုးစားပြီးတော့လောက်တာဟောတော့ကျွန်တော်တို့ကြည့်ရတယ်ဒါပေမဲ့ကိုဗစ် -19 ဖြစ်နေတဲ့ကာလဖြစ်တဲ့တည်းကမို့တချို့ဒီလိုပြီးလုံးလုံးလုံးပြီးဒီအမင်းရကြတဲ့အရှင်းလင်းပြသမှုမရှိရတချို့အပိုင်းတွေမှာတော့မေးခွန်းထုတ်ပြရတယ်ရှိနေတယ်အဲ့အဲ့လိုအဲ့လိုမျိုးရှိနေခြင်းအားဖြင့်အဲ့တော့ဘာပြောလို့ရမလဲဆိုတော့လွတ်လပ်ပြီးတော့ပွဲဖြစ်လာလို့မေးရင်တော့ကျွန်တော်တို့ project ကဒီအခုကျွန်တော်တို့ဒီ report တွေလည်းအစုံလည်းမရောက်သေးတဲ့အတွက်ကြောင့်ဟိုခိုင်ခိုင်မာမာတော့ပြောလို့မရဘူးဒါပေမဲ့ဒီရုပ်တော့ပွဲဟာအားနည်းတဲ့ဒီတော့ရှိတယ်ရှိနေရဘူးကျွန်တော်တို့ဟိုတွေ့ရတယ်ပေါ့နော်ဆက်မအဲ့လိုပဲကျွန်တော်လောလောဆယ
်နိုဝင်ဘာ10ရက်နေ့မှာကျင်းပတဲ့2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158ခုအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း6000နီးပါးပါဝင်ရှင်ပြိုင်ကြတာပါတနိုင်ငံလုံးတိုင်းတာနဲ့မဲယုံပေါင်း4100ဝင်းကျင်အတွက်မဲယုံဝန်ထမ်း4000ကျော်တာဝန်ယူသွားမှာဖြစ်ပြီးမဲလာပေးသူပေါင်းဟာ38တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ကိုရိုနာကာယောဂါကာလကြီးအတွင်းကျင်းပတဲ့2020ခုနှစ်မြန်မာရွေးကောက်ပွဲမှာရန်ကုန်တိုင်းအတွင်းကိုတိုင်းမဲလာထဲတဲ့သူတွေများတဲ့အကြောင်းရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကပြောပါတယ်။ရွေးကောက်ပွဲလေးလာသူတဦးဖြစ်တဲ့ကိုတင်မောင်ထွေးကို Skype ကနေတဆင့်ကျွန်တော်ငိမ့်ချမ်းကဆက်သွယ်မေးမြန်းထားပါဗျ။အဲ့တော့ကိုတင်မောင်ထွေးဒီနေ့မဲယုံသွားပြီးတော့စောင့်ကြည့်တဲ့အတွေ့အကြုံလေးကိုတစ်ချက်လောက်ပြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ပါ။ကျွန်တော်ဒီနေ့မဲယုံကိုကြတော့ကျွန်တော်တကုံတောင်ပိုင်းကမဲယုံပါကျွန်တော်မဲကိုတိုင်လည်းမဲပေးမဲယုံလည်းစောင့်ကြည့်ပြီးတော့ညနေပိုင်းနဲ့နေ့ခင်းပိုင်းနဲ့ညနေပိုင်းမှာကြတော့ကျွန်တော်ဘဘဲတန်းကမဲယုံတွေမှာကျွန်တော်နေ့ခင်းပိုင်းမှာစောင့်ကြည့်ပြီးကျွန်တော်ဗဘဲတန်းမှာမြို့နယ်မှာရှိတဲ့ကျွန်တော်စိန်အန်ထော်နီဒီကျွန်တော်ချက်ချောင်းမှာအာရှိတဲ့ဟိုရက်ကွက်ငါကျွန်တော်တို့မဲယုံတက်မှာကျွန်တော်မဲရေတွက်တာကနေကျွန်တော်ပြီးဆုံးတဲ့အထိကျွန်တော်စောင့်ကြည့်လေ့လာခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီလိုစောင့်ကြည့်တော့လေကိုတင်မောင်ထေးဘလို့အခြေအနေတွေကိုတွေ့ရှိခဲ့ရလဲခင်ဗျာ
ဟိုလက်ရှိမှာတော့လောလောဆယ်ကျွန်တော်တို့ဟိုထူးထူးခြားခြားဖြစ်စဉ်အနေနဲ့ကတော့တိတ်တော့မရှိပါဘူးတခုဒါမှမဟုတ်ကျွန်တော်တို့မနက်ပိုင်းမှာကျွန်တော်ပထမထင်တာကတော့ကိုဗစ်ယောဂါကတ်ယောဂါကြီးကလည်းမြန်မာနိုင်ငံမှာရှိတဲ့အခါကျတော့မဲကိုဒီမြမပြည်သူတွေနဲ့ကအများကြီးထွက်ပြေးမယ်လို့ကျွန်တော်မမျှော်မှန်းခဲ့ဘူးကျွန်တော်တို့ထင်တာကတော့ဩဟိုအခြေအနေလေးကြည့်ပြီးတော့မှအဆင်ပြေမယ်ဆိုရင်ကျွန်တော်တို့မဲထွက်ပြေးမယ်လို့ထင်ပေမဲ့ထူးထူးခြားခြားကကြတော့ကျွန်တော်မနက်မိုးလင်း9နာရီခွဲ6နာရီမဲယုံဖွင့်မှာကို9နာရီခွဲကျွန်တော်တို့ရွေးကောက်ပွဲစောင့်ကြည့်နေတဲ့လူတွေဟိုလှုပ်ဆောင်နေကြတဲ့ရောက်ရှိတဲ့အခါမှာကျွန်တော်ရှင်မှာပဲလူရောက်90ကျော်လောက်ကတန်းစီပြီးစောင့်နေတာကိုတွေ့တဲ့အခါမှာဒါအံ့ဩသင့်စရာပဲပေါ့ဘာလို့လဲဆိုကျွန်တော်2010မှာလေရွေးကောက်ပွဲစောင့်ကြည့်တယ်2000ကျွန်တော်ဒီ2012 2015 2019မှာရွေးကောက်ပွဲစောင့်ကြည့်တယ်အထူးသဖြင့်2019မှာဆိုရင်ကျွန်တော်တို့ဒီမဲပေးဖို့အတွက်ကိုဒီလောက်မနက်အစောကြီးမှာထွက်ပြီးတော့မဲပေးတယ်ဆိုတာမရှိဘူးအဲ့တော့ကျွန်တော်ဒီနေ့ဆိုရင်ထူးထူးခြားခြားကကျွန်တော်ရှိမှာအယောက်90ရှိနေတဲ့အပြင်ကိုကျွန်တော်မှာရွေးကောက်ပွဲစောင့်ကြည့်တာမလို့မဲယုံလေးဖွင့်တာလေးကိုကျွန်တော်ဟိုကြည့်ခွင့်လေးပြုပါဦးပြီးကျွန်တော်ပြင်ရကျွန်တော်ပြန်တန်းစီပါမယ်လို့ပြောပြီးတော့အဲ့တော့ဟိုတောင်းပန်ပြီးတော့ကြည့်ခဲ့ရတဲ့အထီးကိုဖြစ်ရတဲ့အတွက်ကြောင့်မို့ကျွန်တော်မထင်မှတ်တာကမြန်မာပြည်သူလူထုကဒီလောက်ထိကိုဗစ်ကယောဂါရှိနေတာတော့မှသူတို့ရဲ့နိုင်ငံသားတာဝန်ကိုကြေပြွန်အောင်ထမ်းဆောင်တဲ့အနေနဲ့မနေ့အစောကြီးမှာကိုဗစ်ကြောင့်တန်းစီရပြီးတော့ မဲမပေးလိုက်ရမှာဆိုလို့ဆိုပြီးတော့ကျွန်တော်မေးလိုက်တဲ့အခါမဲမပေးရမှာဆိုလို့လာပြီးတန်းစီပြီးတော့ရတဲ့အချိန်မှာစောစောမဲတန်းစီရင်စောစောပေးလို့ရတယ်ဆိုတာမျိုးနဲ့မဲပေးတာကိုဒါအန်အော်ဒကြီးကျွန်တော်တွေ့ရှိရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတင်စောင့်ကြည့်ခဲ့တဲ့မဲယုံရဲ့အခြေအနေရောအဲ့ဒီဟာခင်းကနန်းလေးတွေကိုတစ်ချက်လောက်ပြောပြပါအောင်မဲယုံမှာဘယ်နှယောက်စရင်ရှိတယ်ဘယ်နှယောက်လာပေးသွားတယ်လဲဆိုတာ
ဟုတ်ကဲ့ပါကျွန်တော်မနက်ပိုင်းစောင့်ကြည့်တဲ့မဲယုံတွေမှာမဲယုံမှာကတော့ကျွန်တော်တို့စရင်ရှိတဲ့ဟိုလူဦးရေကကျွန်တော်900ကျော်ရှိပါတယ်ဒါပေမဲ့ကျွန်တော်မနက်ပိုင်းစောင့်ကြည့်နေတဲ့အတောအတွင်းမှာပဲလူကကျွန်တော်တို့ဒီ90ကျော်ကျွန်တော်ဟိုစောင့်ကြည့်လိုက်တော့150 200လောက်က150 200လောက်ကစပြီးတော့မဲပေးဖို့တော့တန်းစီနေတယ်။ဘာလို့ကျွန်တော်မဲပေးပြီးသွားတဲ့အခါမှာကျွန်တော်ကဘဘဲတန်းတို့ဘာလို့ကျွန်တော်ပြန်ပြီးတော့သွားရဲပကြောင်းမလို့ကျွန်တော်တွေ့နေတော့အချိန်မှာပဲလူတွေကမဲပေးဖို့တန်းစီနေတာကိုပဲကျွန်တော်တော်တော်များလာခဲ့တယ်။ဒါကဘာလို့ကျွန်တော်ကြည့်လို့ရလဲဆိုတော့ဘဘဲတန်းမှာကျွန်တော်ညနေပိုင်း3နာရီကျွန်တော်နောက်ဆုံးမှဒီမဲရိတ်အတွက်ဖို့အတွက်ကိုစောင့်ရမယ်။အဆိုင်ကျတဲ့မဲယုံကိုကျွန်တော်ရောက်တဲ့အခါမှာကျတော့4နာရီမှာမဲပိတ်နိုင်တာလေးကိုတွေ့ရှိရပါတယ်။ပြောတင်တာက၄နာရီမှာဆိုရင်မဲပိတ်နိုင်တဲ့ခါမှာတော့မဲပိတ်မဲ့လူတွေကကျွန်တော်တို့မရှိဟိုအရန်နေသွားတယ်အဲ့ဒီချိန်မှာအဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့အရင်မှာမဲပိတ်ခဲ့တဲ့ဥစ္စာမျိုးတွေရှိတဲ့ခါကျတော့ကျွန်တော်တို့မှာကဒီလိုမျိုးဘာလို့နေရတဲ့အကြောင်းရင်း၃ချောင်းရှိမှာပါပထမတစ်ချောင်းကတော့ကျွန်တော်တို့ချိုးတင်မဲတွေကိုကျွန်တော်တို့ဒီ6ရက်9ရက်နေ့ထိကျွန်တော်တို့အိမ်နိုင်လာရောက်ကောက်တာတို့ဘာတို့ညာတို့နေမှာကျွန်တော်တို့မဲပိတ်မှုနှုံကြတယ်လို့မျိုးဒုတိယတစ်ခုကကျတော့မနက်စောကြီးတွေမှာပေးသွားကြတဲ့မဲတွေအကြောင်းမလို့လဲညနေနေ့ကင်းပိုင်းမှာမဲပိတ်တဲ့ဥစ္စာကကျွန်တော်နေပေးသွားနေပါသွားတယ်လို့လဲကျွန်တော်ဒါဟိုဟာကြည့်ဟိုဟာကြည့်လို့ရပါတယ်အဲ့တော့ဟိုကျွန်တော်ပြောချင်တာကတော့ဟို2019ရှင်းမယ်ဆိုရင်တော့2020မဲပေးမှုကတော်တော်လေးကိုကျွန်တော်တို့ဒါကိုဟိုတိုးတက်လာတယ်လို့ကျွန်တော်မြင်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုတင်မောင်ထွေးအခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရန်ကုန်မြို့ရဲ့လူနေထူထပ်တဲ့နေရာဖြစ်သလိုစက်ရုံလူသမားကြီးများဆုံးနေထိုင်တဲ့လှိုင်သာယာမြို့နယ်ကမဲယုံချီနေရီနဲ့အလုံသမားကြီးရဲ့အစိုးရသက်အပေါ်မျှော်လင့်ချက်တွေအကြောင်းပြပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါစိတ်ယုံလုံးယုံနေများပြီးလူဦးရေ6,800ကျော်ရှိရဲ့လှိုင်သာယာမြို့နယ်ရဲ့လူနေတိတ်တဲဆုံးအမှတ်5ရပ်ကွက်ကမဲယုံတကူမှာနိုဝင်ဘာ10ရက်ရွေးကောက်ပွဲနေ့ကလူ2000ကျော်မဲပေးခဲ့ကြတာပါမဲပေးခဲ့ကြတဲ့သူတွေရဲ့မှာစိတ်ယုံလူသားတွေအများပြပါနေပြီးအခု2020ရွေးကောက်ပွဲမှာအလုံသမားသမဂ္ဂတွေရဲ့ကတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်လာတဲ့အပေါ်မှာလည်းအလုံသမားတွေဘက်ကမျှော်လင့်ချက်ကြီးရှိခဲ့ကြတာပါမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CTUM အဖွဲ့ဝင်ပေါ်ပြူလာထေချုပ်စေယုံအလုံသမားသမဂ္ဂဥက္ကဋ္ဌမတ်ခိုင်မာနွယ်ကတော့အခုလိုပြောပါတယ
်ဒီအလုံသမားတွေအတွက်ကိုဒီလွှတ်တော်အမတ်တတိပုဂ္ဂလအနေနဲ့ပေးတာဒစိမ့်နဲ့ပေါ့ဝင်ပြိုင်တဲ့အပုံမှာလည်းကျမတို့ကအရန်မျှော်လင့်ထားပါတယ်ဘာလို့လဲဆိုတော့အလုံသမားရဲ့အခွင့်အရေးတွေအလုံသမားရပိုင်ခွင့်တွေဥပဒေခံစား권တွေကဒီကျမတို့ဒီအခုလက်ရှိအစိုးရမှာဆိုရင်ကျမတို့နေတယ်ပေါ့နော်လိုက်နာမှုလည်းမရှိကျွန်တော်တို့အလုံသမားတွေခံရတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ဒီကျွန်တော်တို့အလုံသမားအတွက်ပြိုင်တဲ့သူတွေအတွက်ကိုရလဲရစေခြင်းနဲ့ဘာလို့ဆိုတော့အဲ့ဒါမှာကျွန်တော်တို့အလုံသမားတွေအတွက်ကောင်းလာမှာလို့မြင်ပါလိမ့်ရှင်ဟုတ်ကဲ့ပ
ါစေယုံလူသားတို့ဦးကလည်းပထမဆုံးအချိန်အပြည့်မဲပေးပြီးရဲ့နောက်မှာအခုလို VOE ကိုပြောပြခဲ့ပါတယ
်ပြောလင့်ထားတော့ဒီတန်ကိုကစေယုံလူသားဆိုတော့ဒီလာသာနဲ့အလုတ်ကန်ခွင်လန်းပေါ့လုံးတလောက်ရဖို့တော့မျှော်လင့်တယ်ပေါ့အခုမဲပေးတာလည်းကိုရဲ့ပေးသေးရှိတာနဲ့မဲပေးလိုက်တာဟာကောင်းသည်ဆိုသည်ကတော့ဟိုမဲပေါ်ပဲမူတရားတော့ပါပဲ
လိုင်နာယာမြို့နယ်ထဲမှာအထက်ကျုပ်စက်ရုံနဲ့တခြားကုန်ထုတ်လုပ်ငန်းကအလုပ်သမားတွေ6သိန်းလောက်ရှိပြီးအလုပ်သမားတွေရဲ့လုပ်ငန်းခွင်ဖွံ့ဖြိုးတိုးတက်ရေးနဲ့စောင့်နေရေးပြည်လည်ဖို့မျှော်လင့်ချက်တွေနဲ့မဲပေးခဲ့ကြရတဲ့သူတွေလည်းရှိပါတယ် Yes တခြားလုံးစက်ရုံအခြေခံအလုပ်သမားတမကရဲ့ဥက္ကဋ္ဌကိုဝေဖြိုးမောင်ကတော့သူ့ရဲ့စံတော်ကိုအခုလိုပြောပြပါတယ်
လုံးမတူအားလုံးပြည်သူလူထုအားလုံးပါကျွန်တော်မဲတပွင့်ကကျွန်တော်တို့ရဲ့တော့လိုချင်တဲ့အစိုးရကျွန်တော်တို့အုပ်ချုပ်ပိုင်ခွင့်အစိုးရအတွက်ကျွန်တော်အများကြီးထောက်ကူပြုရဲနောက်နိုင်ငံပြောင်းလဲမှုပေါ့2015မှာဆိုကျွန်တော်ပြောင်းလဲတစ်ခုလို့ကျွန်တော် NLD ပါတီမဲပေးခဲ့တယ်ပေါ့နော်ဒီလိုပဲ2020မှာလည်းကျွန်တော်တို့ပြောင်းလဲတွေဆက်ဖြစ်ဖို့ကျွန်တော်ဒီ NLD ပါတီပဲကျွန်တော်ဆက်လက်မဲပေးဦးမှာပါ
2014တကောင်စင်းရဲ့အတိုင်းဆိုရင်လှိုင်သာယာရဲ့လူဦးရေက6,800-9,000ဆိုပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းအတွင်းရွှေပြောင်းလာတဲ့သူတွေကအလှည့်အများတိုးလာတယ်လို့တနိုင်ငံလုံးပြည်မြအိမ်ဆောင်စုလူဦးရေတိတ်တန့်ညုံတဲ့ပုံများနေရပါကိုဗစ်ကရောဂါဖြစ်နေတဲ့6လကျော်9လထဲမှာ CMB အထက်ချုပ်လုပ်ငန်းတွေပိုအထိနာခဲ့ပြီးလုပ်ငန်းရှင်တွေနဲ့စက်ရုံလုပ်သားတွေကိုအစိုးရကအရေးပေါ်ကူညီထောက်ပံ့ရေးလုပ်ငန်းတွေလုပ်ခဲ့ရပါတယ်လက်ရှိလည်းလုပ်နေရဆဲဖြစ်ပါတယ်ဥရောပသမဂ္ဂကလည်းအရေးပေါ်ထောက်ပံ့ငွေရည်နဲ့အထက်ချုပ်လုပ်သားတွေကိုကူညီထားတာလည်းရှိပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းပေးပို့လိုက်တာပါ
မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းဉာဏ်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကြနေပေါင်း90နီးပါးထင်ရှားလူသိများခဲ့တဲ့ရွေးကောက်ပွဲအနိုင်ရဂျိုးဘိုက်တန်ဟာလက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့နေရာကိုလာမယ့်ဇန်နဝါရီလမှာဆက်ခံရယူမှာပါသူသမ္မတအဖြစ်တာဝန်ယူခဲ့ပြီးလင်းနေကြသမ္မတရွေးကောက်ပွဲအနိုင်ရခဲ့တဲ့ဝါရီနိုင်ငံရေးသမားဒူးဖြစ်တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်အကြောင်းမိုက်ကိုဆူပလိုင်ယန်သတင်းပေးပို့ထားတာကိုတင်ပြပါမယ်ကျွန်တော်သိထိုင်ဘူးပါသမ္မတရွေးကောက်ပွဲမှာပန်ဆယ်ဗေးနီးယားဘာဝင်သမ္မတထရန့်နဲ့ဒူးမသားဂူမသားမဲရီအတွက်တိုက်ကတ်တဲ့ပြည်နယ်တွေမှာရှင်ပြိုင်ခဲ့ရပါတယ်သမ္မတထရန့်နဲ့သူ့ကိုထောက်ခံသူတွေကမဲမတမာမှုတွေရှိနေတယ်လို့ပြောပါတယ်ဒီလိုမဲမတမာမှုတွေသာမရှိရင်လက်ရှိမဲရလက်ကိုတမျိုးပြောင်းကောင်းပြောင်းသွားနိုင်တယ်လို့ပြောနေပါတယ်။ဒါပေမဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်အနိုင်ရဖို့တရားပေါ်ဥဆောင်နေပြီဆိုပြီးအမေရိကန်သတင်းဌာနတွေရဲ့ဂျူရင်ခံမှန်းချက်ထွက်လာပြီးတဲ့နောက်ဂျိုးဘိုက်ဒန်ကသူ့နိုင်မည်ဆိုတာကိုကြေညာခဲ့သလိုနိုင်ငံရေးကွယ်လွဲချက်တွေကိုပြန်ပြင်ဖို့ကြိုးစားသွားမယ်ကြောင်းပြောဆိုပါတယ်
။ For all those of you who voted for President Trump, I understand the disappointment tonight.
သမ္မတထရန့်ကိုမေးပြခဲ့သူတွေအနေနဲ့ဒီညမှာစိတ်ပြက်လက်ပြက်ဖြစ်ကြမယ်ဆိုတာကျွန်တော်နားလည်ပါတယ်။ကျွန်တော်ကိုယ်တိုင်ရှုံးနေခဲ့တဲ့အချင်းတချို့ရှိခဲ့ပူပါတယ်။ဒါပေမဲ့ကျွန်တော်တို့တယောက်နဲ့တယောက်အခွင့်အရေးပေးကြပါစို့ဗျာ
။ရေကောက်ဘွဲကာလမဲဆွယ်ဘွဲဒီမှာသမ္မတထရန့်ကလူမှုရေးမတည်ငြိမ်မှုနဲ့ဥပဒေစိုးမိုးရေးကိစ္စတွေကိုအာရုံစိုက်ပြောဆိုခဲ့ပါတယ်။ဂျိုးဘိုက်ဒန်ကတော့သမ္မတထရန့်ရဲ့ COVID-19 ရောဂါတိုက်ဖျက်ရေးခိုင်တွယ်ဖို့တွေကိုအဓိကဝေဖန်ခဲ့တာပါ။လူစုစစ်တမ်းတွေမှာတခြားလုံးနောက်ကရောက်နေခဲ့ပေမဲ့မီချီဂန်ဝက်စကွန်ဆင်တို့လိုနှစ်ဖက်အပေါ်ထောက်ခံမှုအမျိုးမျိုးရှိနေတဲ့ပြည်နယ်တွေမှာသမ္မတထရန့်လူစုစည်းရုံးပွဲတွေအကြီးအကျယ်ကျင်းပခဲ့ပါတယ်။ဂျိုးဘိုက်ဒန်ဟာသမ္မတအောင်အိုဘားမားလက်ထက်ကအစိုးရထဲမှာဒုသမ္မတအဖြစ်အဓိကတာဝန်ရှိနေယူခဲ့သူပါ။2016ရွေးကောက်ပွဲအနိုင်ရခဲ့တုန်းကနိုင်ငံရေးမှာလူသစ်ဖြစ်ခဲ့တဲ့သမ္မတထရန့်နဲ့မတူဘဲသူကအတွေ့အကြုံရင့်ကျက်တဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်လူတွေလက်ခံလာအောင်လဲစည်းရုံးပြောဆိုနိုင်ခဲ့ပါတယ်။
I know how to make government work.
ဒီလိုဖြစ်နေတဲ့လက်မခံနိုင်စရာကိစ္စတခုကျွန်တော်ပြောမယ်။အစိုးရတခုဘယ်လိုအုပ်ချုပ်ရမလဲဆိုတာကျွန်တော်သိပါရတယ်
။ဂျိုးဘိုက်ဒန်ပထမဆုံးအကြိမ်ထဲလွှတ်တော်အမတ်ဖြစ်ခဲ့တဲ့အချိန်ကသူ့အသက်29နှစ်ရွယ်ပါ။ရွေးကောက်ခံကိုယ်စားလှယ်တယောက်ဖြစ်နှစ်90လောက်တာဝန်ယူခဲ့တဲ့သူပါ။အခုအသက်88နှစ်မှာဂျိုးဘိုက်ဒန်ကျန်းသစ်စာချိန်ဆမယ်ဆိုရင်အသက်အကြီးဆုံးသမ္မတတရားပေါက်ဖြစ်လာပါလိမ့်မယ်။စကားပြောရမှာထိန်ထိန်ထိန်ထိန်ထိန်ထိန်မှုမှုပြောတတ်တဲ့သူမျိုးလဲထောက်ခံသူတွေအတွက်ပြပြသားသားရွေးချယ်စရာဖြစ်ခဲ့တယ်လို့လေလာသူတွေကပြောပါလေ။ပါတီရင်းသမ္မတလောက်ရွေးချယ်ပွဲတွေမှာအခုဒုသမ္မတအဖြစ်ရွေးချယ်ထားတဲ့ကမ်လာဟဲရစ်စ်ဘာဝင်ဝင်ပြိုင်တဲ့ Liberal ကိုယ်စားလှယ်လောင်းတွေကိုအနံ့ရပြီးဂျိုးဘိုက်ဒန်ဒီမိုကရက်တစ်ပါတီသမ္မတလောက်ဖြစ်လာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သူကိုယ်တိုင်လူအုပ်ကြီးမှထွက်ပြီးမဲဆွယ်တာတွေသိမ့်မလုပ်ခဲ့ပေမဲ့မဲဆွယ်တဲ့အကြောင်းအရာတွေကအဓိကအားဖြင့်လက်ရှိသမ္မတရဲ့ကာယယောဂအပေါ်ကင်တွယ်မှုတွေကိုဝေဖန်ခဲ့တာပါ။နိုဝင်ဘာ3ရက်ရွေးကောက်ပွဲမကျင်းပခင်တည်းရဲ့ပန်ဆယ်ဗေးနီးယားကလူလူနဲ့တွေ့ဆုံပွဲမှာသူကအခုလိုပြောခဲ့ပါတ
ယ် Tomorrow we can put an end to a presidency that has failed to protect the nation. Tomorrow we can put an end to a presidency that
is failing to solve the issue. တိုင်းပြည်ကိုကာကွယ်ဖို့ပြက်ကွက်ခဲ့တဲ့သမ္မတတာဝန်ကိုကျွန်တော်တို့အဆုံးသတ်အောင်လုပ်နိုင်မှာပါ။တိုင်းပြည်တစ်ဖွာအမုန်းတရားတွေပြန့်ပွားအောင်မီးထိုးခဲ့တဲ့သမ္မတတာဝန်ကိုလည်းမနေ့ဖြန်မှာချုပ်ငင်းအောင်ကျွန်တော်တို့လုပ်နိုင်မှာပါ
။သမ္မတဆွမ်ကိုယ်တိုင်လည်းရွေးကောက်ပွဲမကျင်းပခင်ရက်ဒီအထိဝက်စကွန်ဆင်ပြည်နယ်မှာကျင်းပတဲ့မဲဆွယ်ပွဲမှာသူနိုင်မယ်လို့ခိုင်မာယုံကြည်တဲ့အကြောင်း
Remember what I said 4 years ago. I am your voice, and we will all together.
ကျွန်တော်ပြီးခဲ့တဲ့လေးနှစ်ကပြောခဲ့တာသတိရပါတယ်။ကျွန်တော်ကခမရပြောခြင်းနဲ့အသံတွေကိုကူစားပြုပြီးအမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့တိုင်းပြည်ပြန်ဖြစ်အောင်လက်တွဲလှုပ်ဆောင်မှာပါ။ဒါကိုကျွန်တော်တို့လုပ်နေပါတယ်။လုပ်ခဲ့တာပါ
။ဒီရွေးကောက်ပွဲမှာအမေရိကန်သမိုင်းမှာမကြုံစဘူးမဲပေးတဲ့သူတွေများခဲ့ပါတယ်။မဲပေးခွင့်ရှိသူတွေရဲ့90ရာခိုင်နှုန်းအထိမဲပေးခဲ့တာပါ။နှစ်ဖက်မဲတွေတည်တည်ကလေးကပ်ပြီးရှုံးနိုင်ဆုံးဖြတ်ရတာတွေကိုကြည့်ရင်အမေရိကန်မဲဆန္ဒရှင်တွေကြားကွဲလွဲချက်တွေကိုလည်းထင်ရှားနေပါတယ်။တရားတစ်ပေါင်ရင်ဆိုင်ရမယ်တရားစွဲမယ်ဆိုတဲ့ပြောဆိုချက်တွေကရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကဆုံးဖြတ်ပေးဖို့တောင်းဆိုမယ်ဆိုပြီးဆိုလိုတာဖြစ်ပါတယ်။ကွဲလွဲချက်တွေနဲ့ပြည်နေတဲ့တိုင်းပြည်ကိုပြန်လည်စုစည်းညီညွတ်အောင်လုပ်ရမယ်။ တာဝန်တွေကတော့ရှေ့မှာရှေ့နေကြောင်းပါခင်ဗျာကျွန်တော်သိထားယူပ
ါမင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ NLD အစိုးရနဲ့တက်ချုပ်ပုတ်တိုက်မှုပြဿနာဘာဆက်ဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
2020ထွေထွေရွက်ပွဲကြီးမတိုင်ခင်ဖြစ်ခဲ့တာကတော့ NLD အစိုးရနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ရဲ့ပုတ်တိုက်မှုလို့ပြောရင်ရနိုင်ပါတယ်ရွက်ပွဲမတိုင်ခင်နိုဝင်ဘာ2ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေကြေညာချက်တရက်ထုတ်ပြန်ပါတယ်အနှစ်ချုပ်ကတော့ရွက်ပွဲနဲ့ပတ်သက်လို့လက်ရှိပြည်ထောင်စုရွက်ပွဲကော်မရှင်ရဲ့အားဏာချက်တချို့ကိုထောက်ပြထားပြီးလွတ်လပ်ပြီးတရားမျှတတဲ့ရွက်ပွဲဖြစ်ဖို့တန်တရားဖြစ်ဖွယ်ရှိနေတဲ့အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုအစိုးရကခန့်အပ်ရတာဖြစ်တဲ့အတွက်အဲ့လိုဖြစ်ပေါ်လာတဲ့ပြဿနာတွေအတွက်ပြည်တော်စုအစိုးရကတာဝန်ခံရမယ်လို့ဖော်ပြထားပါတယ်။နောက်ရက်ပိုင်းပေါ်ပူလာဂျာနယ်နဲ့အင်တာဗျူးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဖြေကြားထားတာတွေကတော့အဲ့ဒီထက်ပြင်းထန်ပါတယ်။စစ်ဗိုလ်ချုပ်ဟောင်းဦးတင်ရေးဦးဆောင်နဲ့အရင်ရွေးကောက်ပွဲကော်မရှင်ကကျင်းပပေးခဲ့တဲ့2015ရွေးကောက်ပွဲကာလတုန်းကကော်မရှင်ကနေရဇက်ကိုကျင်ညာပြီးဆိုတာနဲ့သူအနေနဲ့လက်ခံမယ်ဆိုပြီးပြောခဲ့ဘူးကြောင်းအခုရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တော်တော်သတိထားရမယ့်အခြေအနေဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်အစိုးရဘက်ကတော့အဲ့ဒီထုတ်ပြန်ချက်တွေပြောဆိုချက်တွေဟာဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံဥပဒေတွေရဲ့အနှစ်သာရနဲ့ကိုက်ညီမှုမရှိဘူးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးကိုအထောက်အကူမဖြစ်စေဘဲစိုးရိမ်စိတ်တွေမတည်ငြိမ်မှုတွေဖြစ်စေရေးကိုအားပေးရရောက်တယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်အစိုးရရဲ့အဲ့လိုပြောဆိုချက်ကိုတပ်မတော်ဘက်ကလည်းသူတို့ထုတ်ပြန်တာဟာဖွဲ့စည်းပုံနဲ့အညီဥပဒေနဲ့အညီထုတ်ပြန်တာဖြစ်ကြောင်းပြန်ပြီးရှင်းလင်းပါတယ် NLD အစိုးရအဖွဲ့နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ဘာကြောက်ကူးလို့ပုတ်တိုက်မှုတွေဖြစ်လာသလဲရှေ့မှာဘာဆက်ဖြစ်နိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ဂုရပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့အခုရွေးကောက်ပွဲပြီးလို့နောက်နှစ်2021မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အသက်65နှစ်ပြည့်ပါမယ်အဲ့ဒီအချိန်တပ်မတော်ကနေအငင်းစားယူလိမ့်မယ်လို့တက်မတော်နဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောဆိုထားပါတယ်။တက်မတော်ရဲ့မှာထိတ်ဆုံးအကြီးကဲယာရုကနေအနားယူတော့မယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့အခုရွေးကောက်ပွဲရလက်အခြေအနေပေါ်မူတည်ပြီးနိုင်ငံအထွတ်အထိပ်သမရဖြစ်အောင်စ조사နိုင်တဲ့အခွင့်အလမ်းတစ်ခုရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးသူကိုယ်တိုင်နိုင်ငံတကာအင်တာဗျူးတွေမှာလည်းပြောဆိုထားပါတယ်။သူ့အနေနဲ့တက်မတော်ကအငြင်းစားယူသွားသည့်တိုင်အခြားဘယ်တာဝန်တွေကိုမဆိုထမ်းဆောင်နိုင်ဖို့အရေးချင်းရှိတယ်ဆိုတာပါပဲ။2008ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တင်မြှောက်ရတဲ့ပြည်ထောင်စုလွှတ်တော်အဆင့်ကိုယ်စားလှယ်တွေရဲ့25ရာခိုင်နှုန်းကိုခန့်အပ်ပိုင်ခွင့်ရှိပါတယ်
။သူခန့်အပ်လိုက်တဲ့တက်မတော်သားကိုယ်စားလှယ်တွေဟာဒုသမ္မတတယောက်ကိုရွေးချယ်မှာဖြစ်ပြီးသမ္မတရွေးချယ်ရမှာလဲဆန္ဒမဲပေးကြရမှာဖြစ်ပါတယ်။ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သူသာလိုချင်မဲ့ဆိုရင်သူကိုယ်သူဒုသမ္မတအဖြစ်တက်ကိုယ်စားလှယ်တွေကနေတစ်ဆင့်နာမည်စီးရင်တင်သွင်းခွင့်ရှိပါတယ်။ဒါပေမဲ့သမရဖြစ်ဖို့ဆိုရင်တော့အခြားသောဒုသမရနှစ်ယောက်နဲ့အတူပြည်တော်စုလွှတ်တော်မှာရှင်ပြန်ရွေးချယ်ခံရမှာဖြစ်ပါတယ်။တကယ်လို့ဗျာရွေးကောက်ပွဲမှာ NLD ပါတီအစိုးရဖွဲ့နိုင်သည့်အထိအပြတ်သတ်အနိုင်ရသွားခဲ့ရင်ဒုသမရသေချာပေါက်ဖြစ်နိုင်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သမရဖြစ်ရေးစ조사ခွင့်ရှိတော့မှာမဟုတ်ပါဘူး။ရိုးရိုးဒုသမရတယောက်အဖြစ်ကိုပဲလက်ခံလိုက်ရမှာပါ။ဒီအတွက်သူ့အနေနဲ့သမရဖြစ်အောင်စ조사ခွင့်ရဖို့ဆိုတာNLD အပြတ်သတ်နိုင်မနိုင်အခြေအနေပေါ်မှာတွားပြီးမူတည်နေပါတယ
်။တက်မတော်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စပြီးတွန်းတိုက်မိတာကရွေးကောက်ပွဲဆိုင်ရာဤဥပဒေနှစ်ခုပြင်ဆင်တဲ့ကိစ္စမှာပါ။တစ်ခုကတော့မဲဆန္ဒနယ်မြေတစ်ခုခုမှာရပ်ပေါင်း180ထက်မနည်းရောက်နေသူတယောက်အဲ့ဒီမဲဆန္ဒနယ်မြေမှာပဲမဲပေးဝင်ရမယ့်ကိစ္စကိုရပ်ပေါင်း90ဆိုပြီးပြင်တဲ့ကိစ္စပါ။အဲ့ဒီပြင်ဆင်ချက်ဒီမာကြီးက NLD ပါတီအရေးတာစီနိုင်တဲ့ပြင်ဆင်ချက်ဆိုပြီးတိုင်းသားအမတ်တွေနဲ့တက်မတော်ဘက်ကကန့်ကွက်ခဲ့ကြပါတယ်။နောက်ပြင်ဆင်ချက်တစ်ခုကတော့တက်မတော်မဲယုံတွေကိုအရင်ကတက်တွင်းမှာပဲထားရကနေတက်အပြင်ဘက်တွေမှာပဲထားပြီးမဲပေးစီမဲ့ကိစ္စပါ။ဒါကိုလည်းတက်မတော်ဘက်ကလက်မခံပေမဲ့မဲခွဲရမှာတော့ရှုံနေခဲ့ပါတယ်။အရင်2010ရွေးကောက်ပွဲတုန်းကတက်မတော်ကြောထောင်နောက်ခံပြည်ခိုင်ဖြိုးပါတီအပြတ်အသတ်နိုင်တဲ့ကိစ္စ2015ရွေးကောက်ပွဲမှာ800ခိုင်နှုန်းကျော်လောက်နဲ့ညီတဲ့ပြည်ထောင်စုအဆင့်အမတ်42နေရာနိုင်တဲ့ကိစ္စမှာတက်မတော်မဲတွေအများကြီးပါခဲ့ပါတယ်။အဲ့ဒီနှစ်ကြိမ်လုံးတက်ကလာတဲ့ကြိုတင်မဲတွေကိုရိုးရိုးပေးတဲ့
မဲရီကူပါဘာမှစီစစ်စစ်ဆေးတာမလုပ်နိုင်ခဲ့ပါဘူးအခုပြင်ဆင်လိုက်တဲ့ဤဥပဒေအရတက်မတော်သားမဲစင်းတွေကြိုတင်မဲရီကိုစီစစ်နိုင်ရုံမကတကယ်မဲပေးတဲ့ဤမှာလဲပါတီအမတ်လောင်းကိုယ်စားလှယ်အသီးသီးကစောင့်ကြည့်နိုင်ကြတော့မှာဖြစ်ပါတယ်တကယ်လဲလက်တွေ့ရွေးကောက်ပွဲအကျိုးကြိုတင်မဲပေးတဲ့ကာလမှာတက်ကလာတဲ့ကြိုတင်မဲတွေကိုပါတီအမတ်လောင်းကိုယ်စားလှယ်တွေကစီစစ်ခဲ့ကြပါတယ်စီစစ်ရုံမကအပြင်ကပေါက်နေတဲ့ဖွင့်ထားတဲ့တန်တရားဖြစ်ဖွယ်ကြိုတင်မဲတွေကိုရေးတွက်ခြင်းမပြုဘဲပယ်မဲအဖြစ်သတ်မှတ်လိုက်တာမျိုးလည်းရှိလာပါတယ်။အခြားတစ်ဖက်မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲ၃ချိန်အတွင်းပထမဦးဆုံးအချိန်တက်အပြင်ဘက်မှာလွတ်လွတ်လပ်လပ်မဲသွားထဲကြမယ်။တက်မတော်သားတွေနဲ့မိသားစုဝင်တွေကိုဘလို့ကိုယ်စားလှယ်မျိုးကိုမဲထဲပါဆိုပြီးထက်တလဲလဲမှားချားနေရတဲ့အခြေအနေရောက်နေပါတယ
်။လက်ရှိမြန်မာနိုင်ငံရွေးကောက်ပွဲကိုနာမည်ကျော်ကာတာစင်တာဂျပန်အစိုးရကိုယ်စားလှယ်အဖွဲ့ပြည်တွင်းပေ့စ်အဖွဲ့နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့တော်တော်များများစောင့်ကြည့်နေကြပါတယ်။ရွေးကောက်ပွဲပြီးတာနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဟုတ်မဟုတ်သူတို့ဆုံးဖြတ်ကြေညာပေးကြပါလိမ့်မယ်။ရွေးကောက်ပွဲမစခင်6လအလိုလောက်ကတည်းကရွေးကောက်ပွဲဟာတရားမျှတမှာမဟုတ်ဘူး။ဒါကြောင့်တက်ချုပ်ကအာဏာသိမ်းပြီးရွေးကောက်ပွဲလုတ်ပေးပါလို့သွားပြောတဲ့ပါတီတချို့ကတော့အသီးမတ်မပြုတ်ကြောင်းထုတ်ပြန်ကြေညာတာမျိုးတော့ရှိကောင်းရှိနိုင်ပါတယ်။ဘလူဝဲဖြစ်ဖြစ်ရွေးကောက်ပွဲရလဘော်မူတီဗီဘုချုပ်မူကြီးမင်းအောင်လှိုင်အနေနဲ့သမရဖြစ်ရဆက်ကျူလာခွင့်ရမလားဒါမှမဟုတ်ရိုးရိုးအငိမ့်စားယူတာမျိုးရိုးရိုးဒုသမရရာဒူးကိုလက်ခံလိုက်တာမျိုးလုပ်ရမလားဆိုတဲ့အဖြေတစ်ခုခုတော့ပေါ်ထွက်လာမှာဖြစ်ကြောင်းပ
ါအခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါမြန်မာနိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတချို့ဒေသတွေအတွက်အဆင်မပြေမှုတွေရှိခဲ့ပေမဲ့ရေဘူးကားအဖြစ်တော့အလုံးအဆင်ပြေပြေနဲ့ပြီးဆုံးသွားပြီဖြစ်ပါတယ်။မဲတွေကိုရေတွက်နေစေဖြစ်ပြီးတနင်္ဂနွေညပိုင်းလောက်မှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ကအနိုင်ရနေတဲ့သတင်းတွေရနေတယ်လို့အဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန်က VOA ကိုပြောပါတယ်။အနိုင်ရှုံးစင်းကိုတော့ဒီကနေ့တနင်္လာနေ့မှာသိနိုင်မယ်လို့လည်းခန့်မှန်းကြပါတယ်။ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီ90ကျော်ရှိပြီး NLD ကကိုယ်စားလှယ်လောင်းအများဆုံးနဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်သူကပြည်ခိုင်ဖြိုးပါတီဖြစ်ပါတယ်။သက်ဆိုင်ရာမဲအုံတွေမှာ COVID-19 ကာယရောဂါအတွက်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီမဲပေးခဲ့ကြတာပါ။ဒါပေမဲ့ကာယရောဂါကာလလိုက်နိုင်ရမယ့်နည်းလမ်းတွေကြောင့်တချို့မဲအုံတွေမှာတော့သတ်မှတ်ချိန်ထိမဲပေးရမယ့်သူတွေကျန်ရှိနေဆဲဖြစ်ပါတယ်။ American နိုင်ငံမှာတော့November 3ရက် American ရွေးကောက်ပွဲရလဒ်ကိုအခုချိန်ထိအတိအကျမထုတ်ပြန်နိုင်သေးပဲ Republican Party ကသမ္မတ Donald Trump နဲ့ရွေးကောက်ပွဲရလဒ်အတွက်အငင်းပွားနေစဉ်အချိန်မှာပဲ Democratic Party ကဝင်ရောက်ရှင်ပြိုင်တဲ့ Joe Biden ကသမ္မတ Trump ရဲ့အဓိကမူဝါဒတချို့ကိုပြောင်းလဲပြင်ဆင်ဖို့နဲ့ January 20ကျန်းသစ္စာကျင်းပပွဲအပြီးအစိုးရတာဝန်ယူဖို့အတွက်ပြင်ဆင်မှုတွေကိုတနင်္ဂနွေနေ့မှာစတင်နေပြီဖြစ်ပါတယ် Joe Biden နဲ့ဒုသမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်တဲ့ Kamala Harris တို့ကသူတို့ဟာကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာတွေဒီကာယရောဂါကြောင့်ခံစားနေရတဲ့စီးပွားရေးကျဆင်းမှုရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့စနစ်တကျခွဲခြားဆက်ဆံမှုဆိုင်ရာတွေကိုချက်ချင်းပဲဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းပြောပြီးသူတို့ရဲ့ transition to power အာဏာအကူပြောင်းကာလအတွက် website ဆံမျက်နှာတစ်ခုဖွင့်လှစ်လိုက်တာပါမြန်မာနိုင်ငံမှာတော့အခုချိန်ထိ COVID-19 အကူဆက်ခံရသူက6000ကျော်ရှိလာခဲ့ပြီးဒီရောဂါနဲ့သေဆုံးရသူပေါင်းက1420ရှိသွားပြီဖြစ်ပါတယ်စနေနေ့ကယောဂပိုးထပ်ပြီးတွေ့ရှိရသူ1000ကျော်ထဲမှာရန်ကုန်တိုင်းကကူးစက်သူ800ကျော်နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းကကူးစက်သူ69ဦးနဲ့ပဲခူးတိုင်းက40ကျော်ဖြစ်ပါတယ်ဒီကူးစက်သူတွေထဲမှာပြပကပြန်လာသူက2ဦးပါဝင်နေတာပါတနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေVOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.